Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ်ဇွန်လ3ရက်ချက်သာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေထိုက်ရိုက်စတင်နေပါပြီ။ line to meter 3251အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ကြရင်တွေ့ချိန်နဲ့နားဆင်ကြည့်ရှုနိုင်ပါပြီ။ကျွန်တော်ကတော့ဝင်းမြမဒီညအစီအစဉ်အမှုဖြစ်ဆောင်ရွက်မှာပါ
ကျမကတော့ဆုမြတ်ပါပါရှင်မင်္ဂလာညချမ်းပါ NATO ဖွဲ့ရဲကိုယူကရိန်းနိုင်ငံဝင်ဖို့အတွက်တကားဖွင့်ထားပါတယ်လို့ NATO အကြီးအကဲကဒီကနေ့ပြောကြားလိုက်ပါတယ် American အစိုးရငွေချီးယူနိုင်တဲ့ပမာဏတုံးမြင့်ဥပဒေချမ်းကိုအောက်လွှတ်တော်မှာပို့ထုတ်နေတော့ကအတည်ပြုခဲ့တာမို့အထက်လွှတ်တော်မှာဆက်ပြီးတော့မဲခွဲမှာဖြစ်ပါတယ်ဒါရင်သာလက်နက်ကိုင်ဖွဲ့တွေကမြောက်ပိုင်းမဟာမိတ်ညီနောင်၃ဖွဲ့နဲ့စစ်တပ်ကိုယ်စားလှယ်အဖွဲ့တို့မိုင်းလားမြို့မှာတွေ့ဆုံပြီးတော့ငြိမ်းချမ်းရေးနဲ့ယုံကြည်မှုတည်ဆောက်ရေးကိစ္စတွေကိုဆွေးနွေးပါတယ်ဒီလိုထူးခြားတဲ့ထိတ်တန့်သတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါမဆင်မြန်မွေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြောက်ပိုင်းလက်နက်ကင်၃ဘွဲ့နဲ့စစ်ကောင်စီတရုတ်နယ်စပ်မိုင်းလားမှာဆွေးနွေးခဲ့တာတချို့ကိုစစ်ကောင်စီပြောခွင့်ရက
ဟိုဘက်ကတော့ဒီနေ့အဓိကကြော်ကြားကြတာတော့ဖန်ဆီးထားတဲ့သူတွေပြန်လည်လွတ်မြောက်ရေးကိစ္စမတရားအသိမ်းအဏ္ဍာရေးကိစ္စတို့ကျွန်တော်တို့ဆွေးနွေးခဲ့ပါတယ
်ဒါအပြင်တရုတ်မြန်မာကုန်သွယ်လမ်းကြောင်းတူးချက်ရေးကိုလည်းနှစ်ဖက်ဆွေးနွေးခဲ့ကြပါတယ်နောက်ရခိုင်ပြည်နယ်ကမုံတိုင်းတင့်ဒုက္ခတဲ့စခန်းတွေမှာတော့အကူအညီတွေအရေးပေါ်လုပ်နေပါတယ်အခုလိုသတင်းတော်တွေပြီးမှာတော့ကျစားရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်နောက်ကျမ်းမာကြီးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တဲရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျာ
မြောက်အတ္တလန်တိတ်စာချုပ်နေတို့အဖွဲ့ရဲ့ယူကရိန်းနိုင်ငံဝင်ဖို့တကားခွင့်ထားပါတယ်လို့နေတို့အဖွဲ့အကြီးအကဲဂျန်စတိုတန်ဘတ်ကဒီကနေ့ပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ဆွေဒင်နိုင်ငံနေတို့အဖွဲ့ရဲ့ဝင်ကြီးနော်ဝေးနိုင်ငံအော့စလိုမြို့တော်မှာဒီကနေ့စတင်တဲ့နေတို့နိုင်ငံသားရေးဝင်ကြီးတွေရဲ့ဆွေးနွေးပွဲမတိုင်ခင်မှာနေတို့အတွင်းမှူးချုပ်စတိုတန်ဘတ်ကအခုလိုပြောကြားခဲ့တာပါ။
All allies also agree that Ukraine will become a member of the alliance.
ပြီးခဲ့တဲ့လတုန်းက NATO မဟာမိတ်တွေနဲ့မိတ်ဖက်နိုင်ငံတွေတွေ့ဆုံဆွေးနွေးခြင်းနိုင်ငံသစ်တွေပါဝင်လာဖို့တကားဖွင့်ထားဖို့အားလုံးသဘောတူညီခဲ့ပါတယ်။ယူကရိန်းနိုင်ငံအဖွဲ့ဝင်ဖြစ်လာရေးကိုအားလုံးသဘောတူကြပါတယ်။ဒီလိုဖြစ်လာဖို့အတွက် NATO နဲ့ယူကရိန်းကသာဆုံးဖြတ်ရမှာဖြစ်ပြီးတော့ရုရှားအစိုးရကကန့်ကွက်လို့မရနိုင်ပါဘူးလို့အတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်ကပြောကြားသွားခဲ့တာပါ။ယူကရိန်းကိုရုရှားတို့ကျူးကျော်စစ်စတင်ခဲ့ပြီးတဲ့နောက်မှာယူကရိန်းနဲ့ဆွေဒင်နိုင်ငံအပြင်ရုရှားရဲ့အင်ဒီဂျင်ဖင်လန်နိုင်ငံတို့နေတို့အဖွဲ့ထဲဝင်ဖို့အတွက်လျှောက်ထားခဲ့ကြပါတယ်။ဖင်လန်နိုင်ငံကတော့ဒီနှစ်ဧပြီလမှာနေတို့အဖွဲ့ဝင်ဖြစ်ခဲ့ပါတယ်။အခုလိုနေတို့နိုင်ငံသားရဲ့ဝင်ကြီးတွေနော်ဝေးနိုင်ငံမှာတွေ့ဆုံနေကြသလိုပဲမော်ဒိုဗာနိုင်ငံမှာ EU ဥရောပသမဂ္ဂနိုင်ငံရေးအတိုက်အဝိုင်း EPC ထိပ်သီးဆွေးနွေးပွဲအတွက် EU ခေါင်းဆောင်တွေတွေ့ဆုံနေကြပါတယ်။ဒီစီဝေးတက်ဖို့အတွက်မော်ဗိုဒိုဗာကိုဒီကနေ့ရောက်လာတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်းသူ့နိုင်ငံအနေနဲ့နေတို့အဖွဲ့ထဲဝင်ဖို့အဆင်သင့်ဖြစ်နေပြီလို့ပြောကြားခဲ့ပါတယ်။ EU အဖွဲ့ဝင်နိုင်ငံ48နိုင်ငံကခေါင်းဆောင်တွေအပြင်ဗြိတိန်၊ယူကရိန်း၊ဘောကန်ဒေသနဲ့ကော့ကေးဆပ်ဒေသနိုင်ငံခေါင်းဆောင်တွေပါတက်ရောက်နေတဲ့ EPC ထိပ်သီးအစည်းအဝေးမှာလုံခြုံရေးနဲ့စွန့်ရင်ဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာပါ။ EPC နိုင်ငံရဲ့အတိုက်အဝိုင်းကြီးကိုရုရှားကျူးကျော်စစ်စတင်ခဲ့ပြီးတဲ့နောက်2022ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်ရှင်။
ဆူဒန်စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေကြားအပြစ်ရသဘောတူခဲ့တာပေါ်အလေးနဲ့လှုပ်ပေးကြဖို့အမေရိကန်ကဖိအားပေးလိုက်ပါတယ်။အမေရိကန်နဲ့ဆော်ဒီအာရေဗျနိုင်ငံတို့ကြားအဝင်ဆောင်ရွက်ပေးနေတဲ့ဒီပြစ်ခတ်ရသဘောတူခဲ့မှုကိုအမှန်တကယ်လိုက်နာဆောင်ရွက်နိုင်မှသာစစ်ဆင်ဆွေးနွေးမှုတွေကိုဆက်လှုပ်ဆောင်သွားမယ်လို့အမေရိကန်ပြည်ထောင်စုကဒီနေ့ပြောပြီးဖိအားပေးလိုက်တာပါ။နှစ်ဖက်တစ်ဖွဲ့တွေအနေနဲ့အပြစ်ခတ်ရစရိတ်ကိုတကယ်လေးနဲ့ရှိတာပြသနိုင်မှသာအမေရိကန်နဲ့ဆော်ဒီအာရေဗျအနေနဲ့ဒီပဋိပက္ခစစ်ဆက်ဆွေးနွေးအဖြစ်ရှာနိုင်ဖို့ဆက်လက်လှုပ်ဆောင်သွားနိုင်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောခဲ့ပါတယ်။ဆူဒန်စစ်တပ်ကပြည်သူ့စစ်အဖွဲ့တွေဟာအပြစ်ခတ်သဘောတူမှုကိုထပ်တလဲလဲချိုးဖောက်တယ်လို့စွပ်စွဲပြီးအပြစ်ခတ်ရစဲရေးဆွေးနွေးမှုကလည်းနှုတ်ထွက်သားကတရက်ကြာမှာအမေရိကန်ဘက်ကအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါ။လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ဆူဒန်စစ်တပ်နဲ့ပြည်သူ့စစ်တပ်ဖွဲ့တွေမေလ20ရက်နေ့ကတပတ်ကြာပြစ်ခတ်ရစရေးလက်မှတ်ထုတ်ခဲ့ပြီးမေလ29ရက်နေ့မှာတော့နောက်ထပ်5ရက်သက်တမ်းတူဖို့သဘောတူခဲ့ကြပါတယ်။အပြစ်ရရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့ဆော်ဒီနှစ်နိုင်ငံလုံးကလေ့လာဆောင်ကြည့်ခဲ့ပြီးအပြစ်ခတ်ရစရေးသဘောတူညီမှုကိုနှစ်ဖက်လုံးကချိုးဖောက်ခဲ့တယ်လို့တော့ပြောထားပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂထွေထွေမှုချုပ် အန်တိုနီယိုဂူတရက်ဆက်တောင်းဆိုမှုအရကုလသမဂ္ဂလူကြီးကောင်စီမှမနေဘူးသူနေကလူကြီးကောင်စီအဖွဲ့ဝင်တွေမိနစ်90ကြာတွေ့ဆုံပြီးတော့ဒီဆူဒန်ပြဿနာကိုဆွေးနွေးခဲ့ကြပါသေးတယ်ခင်ဗျာ
။အမျိုးရောနဲ့အောက်လွတ်တော်ဥက္ကဋ္ဌတို့ကြာသဘောတူထားတဲ့ဒီအမေရိကန်အစိုးရငွေချေးယူနိုင်တဲ့ပမာဏတိုးမြင့်ရေးဥပဒေမူကြမ်းကိုအောက်လွတ်တော်မှာဗုဒ္ဓနေရုံကအတည်ပြုလိုက်တာမို့အထက်လွတ်တော်မှာဆက်ပြီးတော့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဇွန်လ9ရက်နေ့မှာမှအစိုးရအတုံးစိတ်အတွက်ငွေထန့်မချိနိုင်ရင်အစိုးရအတုံးစိတ်ပြတ်ပြီးတော့အကျွေးတွေပါပြန်မဆက်နိုင်မဲ့အခြေအနေရောက်သွားမှာကိုစိုးရိမ်နေကြချိန်မှာပဲဥပဒေကြမ်းကိုအောက်လွတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်။ထောက်ခံမဲ314မဲ၊ကန့်ကွက်မဲ118မဲနဲ့အတည်ပြုလိုက်တဲ့ဥပဒေကြမ်းအရ2025ခုနှစ်အထိအစိုးရချိယူနိုင်တဲ့ပမာဏကန့်တက်ချက်ကိုလွှတ်တော်ကဆိုင်းထားပေးမှာဖြစ်ပါတယ်။လက်ရှိမှာဒေါ်လာ1.4 trillion အထိပဲအတုံးစိတ်အတွက်ငွေချေးယူနိုင်တယ်လို့လွှတ်တော်ကကန့်တက်ထားတာဖြစ်ပါတယ်။အဲ့ဒီကန့်တက်ချက်အတိုင်းချေးယူထားတဲ့အတုံးစိတ်ကဇန်နဝါရီလတည်းကပြည့်သွားတာမို့နောက်ထပ်ချိနိုင်ဖို့ဆွေးနွေးမဲခွဲနေကြရတာပါ။အောက်လွှတ်တော်ကအတည်ပြုလိုက်တဲ့မူကြမ်းအရကာကွယ်ရေးဇယိတ်မဟုတ်တဲ့အတုံးစိတ်တွေကို2024ခုနှစ်မှာလုံးဝမတိုးပဲ2025ခုနှစ်ကြာမှတရားခိုင်နှုန်းတိုးဖို့ကိုဗစ်အရေးပေါ်ရမငွေတွေကမတုံးရသေးတဲ့ဒေါ်လာ30ဘီလီယံလောက်ရှိနေတဲ့ငွေတွေကိုပြန်ပေးဖို့ပြည်ရင်းခုအဌာနအတုံးစိတ်တွေဖြတ်တောက်ဖို့အစိုးရထောက်ပံ့စေယူနေတဲ့ဝင်ငွေနည်းသူတွေတတ်မှတ်ထားတဲ့အချိန်ပြည့်အောင်အလုပ်လုပ်ဖို့စတဲ့အချက်တွေပါဝင်ပါတယ်။ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှမြန်မြန်အတည်ပြုနိုင်ပြီးတော့တမရကအမြန်ဆုံးလက်မှတ်ထိုးဥပဒေအဖြစ်ပြဋ္ဌာန်းနိုင်ဖို့လိုတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဒီမိုကရက်အမတ် Chuck Schumer ကပြောကြားခဲ့ပါတယ်ရှင
်။ RSV လို့တော့ခေါ်တဲ့အသက်ရှူလမ်းကြောင်းဘူကာကွယ်ဆေးသက်ကြီးတွေအတွက် Pfizer ကုမ္ပဏီကထုတ်လိုက်တာအတည်ပြုချက်ရသွားပါပြီ။အသက်ဆုံးရှုံးတဲ့အထိပြင်းထန်နိုင်တဲ့ RSV ကအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ virus ကကွယ်ဆေးအသက်60နဲ့အထက်တွေအတွက် Pfizer ကထုတ်လွှင့်လိုက်တာကို American အစားအစာနဲ့ဆေးဝါးကကွယ်ရေးဌာန FDA ကအတည်ပြုပေးလိုက်တာပါ။ဒါဟာဒီရောဂါနဲ့ပတ်သက်ပြီးဒုတိယမြောက်အတည်ပြုလိုက်တဲ့ကာကွယ်ဆေးလည်းဖြစ်ပါတယ်။ Pfizer ကုမ္ပဏီရဲ့ပြိုင်ဘက် GSK PLC ကုမ္ပဏီကထုတ်လိုက်တဲ့လာရူကာကွယ်ဆေးမျိုးကိုအတည်ပြုလိုက်ပြီးတစ်လအတွင်းမှာပဲအခု FDA ကထပ်ပြီးအတည်ပြုလိုက်တာပါ။ကုမ္ပဏီနှစ်ခုလုံးကတော့သူတို့ရဲ့ကာကွယ်ဆေးဟာအသက်60နဲ့အထက်တွေအတွက်အတည်ပြုထားပြီးသားဖြစ်တယ်လို့ပြောပါတယ်။နောက်ပိုင်းလေ့လာတွေ့ရှိမှုတွေအရတော့ Pfizer ရဲ့ကာကွယ်ဆေးထိရောက်မှုဟာ RSV ရောဂါလက္ခဏာနှစ်မျိုးနဲ့အထက်ရှိကြတဲ့အသက်60နဲ့အထက်သူတွေမှာ68%လုံးရှိပြီးရောဂါလက္ခဏာ3မျိုးနဲ့အထက်ရှိပြီးအပြင်းထန်တာမကျန်ဖြစ်သူတွေမှာတော့ကာကွယ်ဆေးရဲ့ထိရောက်မှုက 85.9% သာရှိတယ်လို့ပြောထားပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ပေလာ32ရဲ့ဂျာတာရေဒီယိုညပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကမြောက်ပိုင်းမဟာမိတ်ညီနောက်၃ဘွဲဖြစ်တဲ့ကိုကန့်တအားနဲ့ရခိုင်ဖွဲ့တွေကကိုစလဲတွေစစ်ကောင်စီကိုစလဲတွေနဲ့မိုင်းလာကိုပိုင်းအုပ်ချုပ်ခွင့်ရမိုင်းလာမြို့မှာဒီကနေ့စတင်တွေ့ဆုံဆွေးနွေးကြပါတယ်ဒီကနေ့ဆွေးနွေးတဲ့အကြောင်းအချက်တွေကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပြပါတယ
်အဓိကကြကြပြင်းပြဆွေးနွေးပြတာတော့ကျွန်တော်ရခိုင်ကဒါရဲ့မူဝါဒအဖြစ်ရပ်တည်ခဲ့တဲ့ဒီကျွန်တော်နိုင်ငံမှာပါတီစုံဒီမိုကရေစီနိုင်ငံရေးစနစ်ခိုင်မာဆိုရေးနှစ်ကတော့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့တည်ထောင်စုတည်ဆောက်ရေးကိစ္စကိုကြကြပြန့်နှံ့ဆွေးနွေးခဲ့တယ်။ပြီးရင်တော့ညီညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်နိုင်မယ့်ကိစ္စတွေဆွေးနွေးခဲ့တယ်။ပြီးတော့ယုံကြည်မှုတည်ဆောက်ရေးကိစ္စတွေဆွေးနွေးခဲ့တယ်။အဲဟိုဘက်ကတော့ကျွန်တော်တို့ဒီနေ့အဓိကထားပြီးကြော်ကြားခဲ့တာတော့ဒီဖန်ဆီးထားတဲ့သူတွေပြန်လည်လွတ်မြောက်ရေးကိစ္စတို့မတရားအသိအကြံပေးဖြေးကိစ္စတို့ဒါတွေကျွန်တော်တို့ဆွေးနွေးခဲ့ပါတယ
်စစ်ကောင်စီဘက်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့ညီညာရေးဖော်ဆောင်ရေးညှိနှိုင်းကော်မတီကိုယ်စားလှယ်တွေနဲ့တာဝန်ရှိသူတွေတက်ရောက်တယ်လို့ပြောပါတယ်တစ်ဖက်ကြားအပြုသဘောဆောင်ဆွေးနွေးနိုင်ခဲ့တယ်လို့ဆက်လက်ဆွေးနွေးနိုင်မှာဖြစ်တယ်လို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်ဘယ်နည်းကြာဆွေးနွေးမယ်ဆိုတာကိုတော့မသိရပါဘူးအခုလိုမျိုးရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသလေးတွေကမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးဖို့အတွက်တရုတ်နိုင်ငံဘက်ကဦးဆောင်တိုက်တွန်းခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံယူနန်ပြည်နယ်နိုင်ငံသားရေးရအထူးသတ္တမန်တယောက်လည်းဒီစည်းဝေးပွဲကိုတက်ရောက်ပါတယ်။ရခိုင်လက်နက်ပိုင်အဖွဲ့ AA ဟာစစ်တပ်နဲ့တိုက်ပွဲတွေရထားပြီးမြဲလေတအန်းလက်နက်ကိုင်အဖွဲ့နဲ့ကိုကန်လက်နက်ပိုင်အဖွဲ့တွေကတော့ စစ်တပ်နဲ့ဒီဂျိုကြားဂျိုကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်။အခုဆွေးနွေးပွဲဟာစစ်ကောင်စီအုပ်ချုပ်မှုအတွင်းမှာပထမဆုံးတွေ့ဆုံမှုဖြစ်တဲ့အတွက်ထူးခြားတယ်လို့နိုင်ငံရေးအကြီးအကဲတွေက VOA ကိုပြောပါတယ်။နယ်စပ်ဒေသတည်ငြိမ်ရေးဟာတရုတ်နိုင်ငံရဲ့အကျိုးစီးပွားအတွက်အဓိကကျတာကြောင့်လက်နက်ကိုင်တိုက်ပွဲတွေမပေါ်ပေါက်ရေးကိုတရုတ်ကအထူးအလေးထားပုံရတယ်လို့လည်းမြန်မာရေးလေးကအကြီးအကဲတွေကသုံးသပ်နေပါတယ်ရှင်။
American, Japan နဲ့ Philippine ကမ္ဘာ့တောင်တက်တူရဲ့ပထမဆုံးပူးတဲ့စေလေ့ကျင့်မှုကိုမနီလာပင်လယ်အော်မှာစလိုက်ပါပြီ။တရုတ်နဲ့အာရှနိုင်ငံအတော်များများသူပိုင်ကိုပိုင်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်နဲ့ဆက်ဆက်နေတဲ့ဒီမနီလာပင်လယ်အော်မှာသတင်းတစ်ဖက်ကြားပူးတဲ့စေလေ့ကျင့်မှုတွေကိုဒီနေ့စလိုက်တာပါ။တောင်နဲ့ရှေ့တရုတ်ပင်လယ်ရေနယ်နိမိတ်တွေမှာတရုတ်ရဲ့ချက်ထွေမှုကိုတံပြန်နိုင်ရေးဒေသရင်းနိုင်ငံတွေပူးပေါင်းမှုခိုင်မာတယ်ဆိုတာပြသတဲ့စေလေ့ကျင့်မှုလို့လေ့လာသုံးသပ်သူတွေကဆိုပါတယ်။အဒီဒေတာကရေနယ်နိမိတ်အာလုံးနီပါသူတို့ပိုင်တယ်လို့တရုတ်ကတော့ပြောနေတာပါအမေရိကန်ကန်ယိုဒန်ဆောင်ရေရင်တစီဂျပန်ကန်ယိုဒန်ဆောင်တင်မောတစီနဲ့အတူဖိလစ်ပိုင်ကန်ယိုဒန်ဆောင်တင်မော၄စီကရေပြင်မှာတရားဥပဒေစိုးမိုးရေးရှာဖွေကိစ္စရေးလက်ကျင့်မှုတွေလုပ်နေကြတာဖြစ်ပါတယ်ခင်ဗျာ
တရုတ်ကကွယ်ရေးဝန်ကြီးနဲ့တွေ့ဆုံဖို့တောင်းဆိုချက်ကိုတရုတ်အစိုးရကညှင့်ပယ်လိုက်တာဟာစိတ်မကောင်းစရာဖြစ်တယ်လို့အမေရိကန်ကကွယ်ရေးဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်။ဂျွန်လ၂ရက်နေ့ကနေ၄ရက်နေ့အထိစင်ကာပူမှာကျင်းပမယ့်အာရှဒေသကကွယ်ရေးဆိုင်ရာ Shangri-La Dialogue ဆွေးနွေးပွဲတွေမှာတရုတ်ကကွယ်ရေးဝန်ကြီးနဲ့တရားတွေ့ဆုံဖို့အတွက်အမေရိကန်ဘက်ကကန့်လန့်တာကိုတရုတ်ဘက်ကညှင်းဆန်ခဲ့တာပါ။တရုတ်ကောင်ဆောင်ပိုင်းနဲ့ထိတွေ့ဆက်ဆံဖို့အခွင့်အလမ်းတိုင်းကိုရယူမှာဖြစ်တယ်လို့ကာကွယ်ရေးဌာနတွေကြားမှဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားတယ်လို့ယုံကြည်ကြောင်းလောလောဆယ်ဂျပန်နိုင်ငံမှာရောက်နေတဲ့ကာကွယ်ရေးဝန်ကြီးအော့စတင်ကပြောကြားခဲ့ပါတယ်။စီးရေးပိုင်းမှာထူးခြားတဲ့ဆွမ်းဆောင်ရည်ရှိကြတဲ့နိုင်ငံတွေကြားမှပဋိပက္ခရှောင်ရှားနိုင်အောင်နဲ့ထိမနိုင်သိမ့်မြအခြေအနေမျိုးမရောက်အောင်လို့ဆက်ဆံဆွေးနွေးတယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးကသတင်းတောက်တွေကိုပြောကြားပါတယ်။တရုတ်နဲ့အမေရိကန်ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကြားဆွေးနွေးမှုတွေရပ်ဆိုင်နေချိန်မှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံကပထမဆုံးချိန်စစ်ဘက်ထောင်လိုင်းဂျူတူလွှတ်တင်ဖို့ကြိုးပမ်းတဲ့ပေါ်အမေရိကန်ဆွေရကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတဲ့စီလက်ချင်းမှုတွေကိုစောင့်ကြည့်ဖို့အတွက်ဒီထောင်လိုင်းဂျူတူလိုအပ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားရဲ့လွှတ်တင်မှုကအောင်မြင်သည်ဖြစ်စေမအောင်မြင်သည်ဖြစ်စေအဲ့ဒီလိုလွှတ်တင်လိုက်တဲ့အခါတိုင်းကင်ဂျွန်အွန်းနဲ့သူ့ရဲ့သိပ္ပံပညာရှင်တွေနဲ့အင်ဂျင်နီယာတွေဟာအဲ့ဒီကနေလေလာသင်ယူတိုးတက်ပြီးတော့အသားကျလာတယ်လို့အမေရိကန်အမျိုးသားလွန်ကျွေးကောင်စီပြောကွင်းရဂျွန်ကာဘီကပြောလိုက်ပါတယ်။အင်ကာနေကလွှတ်တင်မှုတွင်ဒုံးပြန်ဟာပထမအဆင့်နဲ့ဒုတိယအဆင့်တွေပြီးတဲ့နောက်ဒုက္ခကမရှိတော့ဘူးလို့မြောက်ကိုရီးယားဆွေရပိုင်းမီဒီယာကနေထုတ်ပြန်ကြေညာချက်မှာပြောထားပါတယ်။မြောက်ကိုရီးယားဘက်ကတော့ဒုတိယချိန်ကြိုးပမ်းမှုကိုတတ်နိုင်တဲ့အမြန်ဆုံးလှုပ်သွားအောင်မယ်လို့လည်းပြောထားပါတယ်ခင်ဗျ။VOA American တန်ရဲ့ဇွန်လ၁ရက်စက်တာရီညနောက်ဆုံးရထူးခြားဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ပြပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပြဖို့ချက်တွေနဲ့ဆောင်းပါးတွေကိုပြပြပေးပါမယ်ပထမဆုံးကတော့မြောက်ပိုင်းလက်နက်ကင်၃ဘွဲ့နဲ့စစ်ကောင်စီမိုင်းလာမှာဆွေးနွေးမှုခြင်းနေပါတိုင်းဒေသလက်နက်ကင်မြောက်ပိုင်းမှာအမည်ညီတော်၃ဘွဲ့နဲ့စစ်ကောင်စီငြိမ်းချမ်းရေးအဖွဲ့တို့မိုင်းလာမြို့မှာဒီနေ့တွေ့ဆုံပြီးနိုင်ငံရေးနဲ့ငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပထမဆုံးအကြိမ်တွေ့ဆုံမှုမှာထူးခြားတဲ့ရလဒ်ထွက်ပေါ်နိုင်မဲ့အလားအလာတွေပေါ်မှာတော့အကဲခတ်တွေကတန်တရားရှိနေကြတာပါဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးမက်ခင်ဖြူတေပြောပြပေးပါဦးခင်ဗျာ
တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုနဲ့စစ်ကောင်စီအမျိုးသားစီးလုံးညီညွတ်ရေးညီညွတ်ရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ညီနောင်၃ဘွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တာဟောင်းမျိုးသားလူမျိုးရေးတပ်မတော် TNLA ရခိုင်တပ်မတော် AA တို့မိုင်းလာမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုအခုလိုပြောပါတယ်။
ဘိုဘက်ကတော့ဒီနေ့အဓိကကြေညာခဲ့တာတော့ဖမ်းဆီးထားတဲ့သူတွေပြန်လည်လွတ်မြောက်ရေးကိစ္စမတရားအသိအကြံပေးဖြေရေးကိစ္စတို့ကျွန်တော်တို့ဆွေးနွေးခဲ့ပါတယ
်။စစ်ကောင်စီဘက်ကဗိုလ်ချုပ်ရာပြည့်ဦးဆောင်တက်ရောက်တဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကသဘောထားကိုတော့မသိရသေးပါဘူး။ဆွေးနွေးပွဲအတွက်တရုတ်နိုင်ငံယူနန်ပြည်နယ်နိုင်ငံသားရေးရာအထူးတပ်တမန်လေးမိုင်းလာကိုရောက်နေပါတယ်။ဒီဆွေးနွေးပွဲမှာဘယ်အခန်းကဏ္ဍကနေပါဝင်ဆွေးနွေးတယ်လဲဆိုတာကိုတော့နှစ်ဖက်စလုံးကထုတ်ပေါ်ပြောတာမရှိပဲပါဘူး။ဆွေးနွေးပွဲမတိုင်ခင်မှာပဲတရုတ်ဗဟိုစစ်ကော်မရှင်ပူရဲစစ်ဦးစီးဌာနစစ်တောင်လိုင်းရေးဌာနယာယီညွှန်ကြားရေးမှူးချုပ်ဗိုလ်ချုပ်ရန်ရန်ဟာစစ်ကောင်စီဒုတိယခေါင်းဆောင်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့တွေ့ဆုံပြီးစစ်ကောင်စီဒုတိယခေါင်းဆောင်ဒုဗိုလ်မှူးကြီးစိုးဝင်းနဲ့တွေ့ဆုံပြီးနိုင်ငံစစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးကြတာရှိပါတယ်။တရုတ်နိုင်ငံရဲ့တိုက်တွန်းမှုနဲ့ပေါ်ပေါက်လာခဲ့တဲ့ဆွေးနွေးပွဲအပေါ်တရုတ်နိုင်ငံအခြေစိုက်မြမကြီးအကဲခဲဒေါက်တာလှကျော်စောကအခုလိုတုံ့တက်ပါတယ်
။စ စစ်တပ်ဘက်ကတော့တစုံတရာအဲသူမှာအခက်အခဲချက်တွေတော့တော်တော်ရှိနေပြီထင်တယ်ဗျာ။ဒါကြောင့်မလို့သူကပါတီဆောင်လို့အဲဘာဖက်ဒရယ်လို့ဘာလို့ညာလို့ပြောလာတာဖြစ်တာ။သူပြောတာကသူတို့ရဲ့စစ်အာဏာရှင်စနစ်ကိုရေရှည်တည်ထောင်ဖို့အတွက်အဲဘယ်လိုကောင်းလဲနီးပရီရဲ့ဖြစ်သုံးတာပဲတသက်လုံးနဲ့ဆိုလိုတယ်လို့ပဲသုံးလာတာဒီဘယ်လုံးမှယုံလာမှာမဟုတ်ပဲဒါမဲ့ဒါကိုကျမတို့ကတတ်နိုင်ကြမြာအဲကိုဒေါ်လာကြီးတို့အကျိုးရှိအောင်လုပ်ရပါတယ်အဲခုနခမရပြောလို့ຫນွေဥဒေါ်လာကြီးတို့ဘာလို့ဒီအဖွဲ့ကြီးကလက်ခံထားတာကြီးရှိပါတယ်အဲ့တော့ကိုလို့ဆရာရှိတာဆက်လုပ်ကြဖို့ပဲဗျာတနည်းနည်းနဲ့ဖျားပေးတာပေါ့ဒါကျမတို့ကဒီဟိုသွားပြီးဆွေးနွေးတဲ့လူတွေလို့လည်းအပြစ်ပြောစရာမလိုဘူးလေနော်အဲဆွေးနွေးတဲ့လူကဆွေးနွေးပေါ့တိုက်တဲ့လူကတိုက်ပေါ့ခုစစ်တပ်ကတော်တော်အခြေအနေဆိုးနေပုံရတယ်ဗျာဟုတ်လားတော်တော်ဇနီးဟိုင်းအဲ့တော့အဲ့ဒါကိုကျမတို့ပသက်အခွင့်အောင်းယူပြီးဆက်လုပ်ဖို့ရှိတာပါ
ရခိုင်လက်နက်ကိုင်အဖွဲ့အေးဟာစစ်တပ်နဲ့တိုက်ခတ်မှုတွေရပ်ချပေမဲ့လို့တောင်လက်နက်ကိုင်အဖွဲ့နဲ့ကိုကန့်လက်နက်ကိုင်အဖွဲ့တွေကတော့မြန်မာစစ်တပ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေကြိုးကြားဆူသလိုဖြစ်ပွားနေစေဖြစ်ပါတယ်။အခုဆွေးနွေးပွဲဟာစစ်ကောင်စီအုပ်ချုပ်မှုအတွင်ပထမဆုံးတွေ့ဆုံလာဖြစ်တဲ့အတွက်ထူးခြားတယ်လို့နိုင်ငံရေးအခက်အခဲတွေကတော့ VOA ကိုတုံ့သက်ပြောဆိုကြပါတယ်။နေဆက်ဒေသတည်ငြိမ်ရေးဟာတရုတ်နိုင်ငံရဲ့အကျိုးစီးပွားအတွက်အဓိကကြတာကြောင့်လက်နက်ကိုင်တိုက်ပွဲတွေမပေါ်ပေါက်ရေးကိုတရုတ်ကအထူးအလေးထားပုံရတယ်လို့မြမရေးကက်ခက်တွေကသုံးသပ်နေကြတာပါစစ်ကောင်စီအနေနဲ့မြောက်ပိုင်းဒေသတည်ငြိမ်ရေးအပြင်စစ်တပ်ကိုလက်နက်ကိုင်တိုက်နေတဲ့အဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမပူးပေါင်းရေးနောက်ဆီးလှုပ်ရှားမှုတွေမှာမပါဝင်ရေးကိစ္စတွေကိုအဓိကထားဆွေးနွေးနိုင်တယ်လို့နိုင်ငံရေးလေတာသူတွေကခန့်မှန်းတွက်ဆထားကြပါတယ်ရှင
်မြောက်ပိုင်းလက်နက်ကိုင်သုံးဘွဲ့နဲ့စစ်ကောင်စီတရုတ်နယ်စပ်မိုင်းလာမှာဆွေးနွေးမှုအခြေအနေကိုမက်ခင်ဖြူထွေးပြောပြခဲ့တာပါအခုတော့တရုတ်မြန်မာကုန်သွယ်လမ်းကြောင်းတူးချက်ရေးကိုနှစ်ဖက်ဆွေးနွေးခဲ့ကြတာပါတရုတ်မြန်မာအိန္ဒိယကုန်သွယ်လမ်းကြောင်းသေလွနာမည်ပေးထားတဲ့ယူနန်ပြည်နယ်လင်ချန်းခရိုင်နဲ့မြန်မာအိန္ဒိယသမုဒ္ဒရာချိတ်ဆက်မဲ့လမ်းကြောင်းတွေအတွက်တရုတ်မြန်မာတာဝန်ရှိသူတွေမေလကုန်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်အခုနှစ်ထဲမှာဒီကုန်သွယ်လမ်းကြောင်းတစ်ကနေကုန်တစ်တာအလုံးရေ1000တင်ပို့နိုင်ဖို့မျှော်လင့်ထားတယ်လို့တရုတ်ဆိုရအဘော်ယူနန်သတင်းစာကဖော်ပြခဲ့ပေမဲ့ကုန်သွယ်တွေအကြားမှာတော့တန်တရာရှိနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းဆောင်ပါကိုအခြေခံပြီးကိုခမောင်စုံမင်းပြပြပေးပါဦးခင
်ဗျကုန်သွယ်ရေးလမ်းကြောင်းဆိုင်ရာကိစ္စတွေကိုအချိန်မြင့်တင်ဖို့မေလ28ရက်နေ့ကအဆုံးသတ်ခဲ့တဲ့၄ရက်ကြာနေပြည်တော်မှာကျင်းပခဲ့တဲ့မြန်မာတရုတ်စီးပွားရေးကုန်စီပြပွဲမှာလင်ချန်းခရိုင်မြို့တော်ဝင်နဲ့မြန်မာအာဏာပိုင်တွေဆွေးနွေးခဲ့ကြတာပါတရုတ်ဘက်ကလင်ချမ်းမြန်မာအိန္ဒိယကုန်သွယ်ရေးလမ်းကြောင်းကိုစိတ်ဝင်တစားရှိကြောင်းမြန်မာကုန်သွယ်မှုမြင့်တရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးချုပ်က BOA ကိုပြောပြပါတယ
် Transit Trade အပေါ်မျိုးပေါ့နော်အဲ့လိုမျိုးဆိုရင်ဒါသူတို့ကတော့လှုပ်ချင်တာပေါ့ဒီလမ်းကြောင်းကြီးကိုပေါ့နော်အဲ့လိုလမ်းကြောင်းကြီးကိုသူတို့ကလှုပ်ချင်တယ်ရည်ရွယ်တယ်ဒါပေမဲ့အခုကတော့မဖြစ်သေးဘူးပေါ့နော် infrastructure တွေကအများကြီးလိုမှလေသူတို့ရဲ့စဉ်းစားတဲ့ concept ပေါ့နော်သူတို့ရဲ့ရည်ရွယ်ထားတဲ့ဒါမှောင်မှန်းချက်ပေါ့အဲ့လိုမျိုးမရှိဘူးအဲ့လိုမျိုးဒါကြောင့် transit trade ဆိုတာကြတော့ဟိုဥရောပတို့ကဆိုလဲဒီလိုပဲသွားနေကြသွားနေရောတနိုင်ငံနဲ့တနိုင်ငံဆက်ပြီးတော့မှသွားတာ
တရုတ်ကုန်သွယ်ရေးလမ်းကြောင်းဖြတ်တန်းသွားတဲ့မြန်မာနိုင်ငံအနေနဲ့ဖြတ်တန်းကတွေတခြားဝန်ဆောင်မှုတွေရောင်းချတာတွေကနေအကျိုးအမြတ်ရရှိနိုင်တယ်လို့သူကပြောပါတယ်လင်ချန်းခရိုင်တာဝန်ရှိသူတွေကဒီလိုကုန်သွယ်ရေးအရှိန်မြင့်တင်ဖို့မြန်မာနဲ့ဆွေးနွေးနေပြီမဲ့လင်းချမ်းနဲ့မြန်မာချင်းရွှေဟော်နယ်စပ်ဂိတ်မှာတော့ကုန်သွယ်ရေးမညီမမျှမှုတွေရှိနေပါတယ်မြန်မာဘက်ကတရုတ်လိုအပ်တဲ့အခြေခံစားတောက်ကုန်ကလွဲလို့ဘာမှတင်ဖို့လို့မရပါဘူးအရင်ကအပြန်အလှန်ပို့ကုန်သွင်းကုန်လုပ်လို့ရပြီမဲ့အခုတော့လင်းချမ်းခရိုင်နဲ့ကုန်သွယ်မှုကတစ်ဖက်ဆောင်နှင်းဖြစ်နေတယ်လို့လင်းချမ်းမြန်မာကုန်သွယ်အသင်းတာဝန်ရှိသူက VOA ကိုပြောပြပါတယ်
ကုန်သွယ်ရေးလမ်းကြောင်းကတော့ဒီနေ့မှကျွန်တော်တို့ဒီကမှာတော့ကျွန်တော်တို့ဗမာပြည်ကိုဘာမှမပေးနိုင်ဘူး။အဲတရုတ်ပြည်ကြီးဆိုရင်ဗမာပြည်ကိုကြိုက်ကြလို့ဝင်ပြန်လာတယ်။အခုတော့တချို့ကရှိကျွန်တော်ဗမာပြည်ထဲမှာရောင်းနေတဲ့စီးပေါ်တွေတော့အဲစားစီပေါ်တော့ကျွန်တော်မိစ္ဆာကိုပြောပြမယ်။စားစီကဘယ်နိုင်ငံလာမကိုမတူတိုင်းနဲ့ဘယ်နာလာမလည်းမတူသူတို့နိုင်ငံကတော့မတူပါဘူး။ဒီတချို့ပြည်ကြီးဆိုရင်ကလေးစားတဲ့ပြည်ကြီးတွေပါတယ်ဆိုရင်ကတိလာသူတို့နိုင်ငံကတော့ပြီးမသားအောင်ကြာအတူတူနဲ့အကုန်ပြည့်နေအဲ့လိုပဲပြောရမှာပဲ။မာလည်းတော့ဘာလို့လဲလက်ရည်ပေါ်ကြီးရင်ဖွင့်နေတာပဲ။အခုလောလောဆယ်ကျွန်တော်တို့ဒီကမှာဖြစ်နေတဲ့ပြဿနာကအဲ့ဒီကြိုးတော့ပြီးမလဲဘူး။အဲ့တော့ကတော့သူတို့ဒီတစ်ဖက်ရဲ့နိုင်ငံရဲ့သူတို့ကချမ်းသာတဲ့နိုင်ငံတွေပဲသူတို့အတားပြီးပြီပေါ့နော်။
တရုတ်အစိုးရဟာရှမ်းပြည်နယ်မူဆယ်မြို့ကနေရခိုင်ပြည်နယ်ကြောက်ဖြူစိတ်ကမ်းကိုဖြတ်ပြီးအိန္ဒိယသမုဒ္ဒရာဘက်ကိုထွက်ပေါက်ရဖို့ရည်ရွယ်ထားပါတယ်။အဲ့ဒီစီးပွားရေးစင်ကြံစီမံကိန်းနဲ့ထပ်ပြီးချိတ်ဆက်နိုင်ဖို့တရုတ်ယူနန်ပြည်နယ်လင်ချန်းခရိုင်ဘက်ကကြိုးစားလာတာဖြစ်ပါတယ်။အ အဲ့ဒီလမ်းမိုင်းကိုကုံသွေးလမ်းကြောင်းတစ်လို့နာမည်ပေးထားပြီးမြန်မာချင်းရွှေဟော်နယ်စပ်ကိန်းနဲ့ချိတ်ဆက်ဖို့2020ခုနှစ်လောက်ကတည်းကရထားလမ်းတည်ဆောက်နေတာပါချင်းရွှေဟော်နယ်စပ်ကနေလာရှုပ်ကိုဖြတ်ပြီးမူဆယ်ကြောက်ဖြူလမ်းမိုင်းနဲ့ပြန်ပြီးချိတ်ဆက်ဖို့ရည်ရွယ်ထားပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးမစ္စတာချင်ကန်းနဲ့မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့မေလ2ရက်နေ့ကနေပြည်တော်မှာတွေ့ဆုံကြပါတယ်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အကူအညီတွေဆက်ပြီးပေးသွားမယ်လို့မစ္စတာချင်ကန်းကပြောခဲ့ပါတယ်။အဓိကကြတဲ့ပူးပေါင်းဆောင်ရွက်မှုတွေတဲကတရုတ်မြန်မာစီးပွားရေးစင်ကြံစီမံကိန်းစိုက်ပျိုးရေးပညာရေးနဲ့ကျန်းမာရေးစတာတွေကိုလည်းတရုတ်ကအကူအညီပေးသွားမယ်လို့မစ္စတာချင်ကန်းကပြောဆိုခဲ့ကြောင်းတရုတ်သတင်းတွေကဖော်ပြနေပါတယ်။ဒါဟာမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရုတ်နိုင်ငံရဲ့အစ်စ်မြင့်ဆုံးအရာရှိတဦးပထမဦးဆုံးချိန်ရောက်ရှိလာခဲ့တာပါ။အမေရိကန်ငြိမ်းချမ်းရေးသုတေသနတစ်ခုဖြစ်တဲ့ USIB ရဲ့မေလ18ရက်ထုတ်ပြန်ချက်မှာတော့တရုတ်အစိုးရဟာမြန်မာပြည်တွင်းစစ်ကိုထပ်ပြီးခေါင်းဆောင်တော့မှာမဟုတ်ဘူးလို့သုံးသပ်ထားပါတယ်။အဓိကကတော့တော်လှန်ရေးအင်အားစုတွေကိုအကူအညီပေးနေတဲ့တရုတ်နယ်စပ်ကအင်အားကြီးလက်နက်ကိုင်ခုနှစ်ဖွဲ့ FPNCC ကိုဖိအားပေးတာဆွေးနွေးတာတွေရှိလာတာပါ။တရုတ်ရဲ့ဖိအားတွေက FPNCC ရဲ့အကူအညီတွေကိုကန့်သတ်ဖို့တရုတ်အတွက်အကျိုးမြတ်ရှိတဲ့နေရာတွေမှာတည်ငြိမ်သွားအောင်မြန်မာစစ်တပ်နဲ့ဆက်စပ်ညှိနှိုင်းရေးစီတွန်းပို့ဖို့အဲ့ဒါတွေကိုရည်ရွယ်ထားကြောင်း USIB ကသုံးသပ်ထားပါတယ်ခင်ဗျာ
တရုတ်မြန်မာကုန်သွယ်လမ်းကြောင်းတိုးချဲ့ရေးနှစ်ဖက်ဆွေးနွေးခဲ့ကြတာကိုကိုခမောင်စုံမင်းပြောပြပေးခဲ့တာပါအခုတော့ရခိုင်ပြည်နယ်ကမုန်တိုင်းသင့်ဒုက္ခတွေစခန်းတွေမှာအကူအညီတွေအရေးပေါ်လိုအပ်နေတာပါမူခါဆိုင်ကလုံးမုန်တိုင်းကြိုင်ခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေနဲ့ကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောနေပါတယ်။စစ်တွေမျိုးနီးကမွတ်စလင်အများစုဖြစ်တဲ့တက်ကယ်ပြင်ဒုက္ခတဲ့စခန်းမှာဆိုရင်တောက်သုံးရီမတန့်ရှင်းတာကြောင့်ကလေးတွေ1ပြက်1ရှော့ဖြစ်နေကြတယ်လို့လည်းပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါဦးခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမူခါမုန်တိုင်းကြောင့်နေဆော့ဦးနှစ်သိန်း4000ကျော်ပြတ်ပြီးတော့လူဦးရေတန်းကျော်လောက်မုန်တိုင်းတန်းတင့်နေကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ဒေသခံတွေနဲ့ကုညီကယ်ဆယ်ရေးလုပ်နေသူတွေကတော့လက်တွေ့မှာထိခိုက်မှုတွေဒီထက်ပိုများတယ်လို့ပြောနေကြပါတယ်။စစ်တွေမျိုးနီးလူဦးရေ3000ကျော်လောက်နေထိုင်တဲ့တပ်ကြပြင်ဒုက္ခသည်စခန်းမှာဆိုရင်လဲမုန်တိုင်းကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တယ်လို့စခန်းတာဝန်ခံကပြောပါတယ်။ကုလသမဂ္ဂစာနာရေးခါအစီအစဉ် WFP ကစာနယ်ဇင်းကအထောက်ပံ့အနေငယ်ပေးရတာရှိပေမဲ့လက်တလောနေထိုင်ရေးအခက်ကြုံနေရတယ်လို့မွတ်စလင်အများစုရှိရာတပ်ကပြင်ဒုက္ခသည်စခန်းတာဝန်ခံဦးမောင်လေးက VOA ကိုပြောပါတယ်။တန်ရှင်းတဲ့တောက်သုံးရေမရတာကြောင့်စားငံရေးကိုအသုံးပြုတာတွေရှိနေပြီးကလေးတွေဝမ်းပြတ်ဝမ်းလျှောက်ဖြစ်နေကြတယ်လို့လည်းပြောပါတယ်။
ကျွန်တော်တို့မှအဓိကအမိုးလံသွားတာရှိတယ်အင်ဂျူသွားတာရှိတယ်။ကဲတဲ့အကွန်ပြတ်တော့ချက်စစ်သွားလောင်းဝပြူသွားတာရှိတယ်အမိုးလံသွားတာရှိတယ်တော့ရအခက်ကြီးတယ်နေကိုရင်အញ្ញဲပို့တယ်ဘိုးရွှေကြီးသူ့လေခလေးလေးသူကြီးလေးတမရင်နဲ့ရဲခံစားနေရတယ်နောက်ပြီးတော့ဝန်ဆော့ဝဲကြလက်ဖြစ်နေတယ
်မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုအများဆုံးထဲမှာပါတဲ့ပေါတော်မျိုးနယ်တဲကမော်စလဲအများစုနေထိုင်ရာချိန်ကြီးပင်ဒုက္ခသည်စခန်းမှာလည်းထိခိုက်ပျက်စီးမှုတွေကြီးမားခဲ့တာပါဒါပေမဲ့လည်းထိခိုက်ပျက်စီးမှုတွေအတွက်လိုအပ်တဲ့အကူအညီတွေကတော့မရသေးဘူးလို့လည်းစခန်းတော်ဝန်ရှိသူကပြောပါတယ်
तालाबे ने लुड़ाया ना महो बुआ सुरागा होने का तालाबे से रखती के ना गाइडलाइन गोबे पिके रे गाइडलाइन सुरा शॉप में भैया रे शॉप में ने सुरा इंगो मो माला आउटे इंगो मो माला केंबे डो तुरो नी माला दिहाबे चीजे रे अब निजा ना का दिमागे बोलो क्यों मेले सुरे निमेश इंडिबाडी काउंटे रेटबे प्यापा रे यारा को तालाबा समूदे या मा इंकलो माने भी रो निया जी साउजी फेजी दिलेबे सुजी रे निया ना
စာနာရေးခါအတွက် WFP ကအ ਨੇ ချင်းထောက်ပံ့ပေးထားတာကြောင့်လက်လော့အစဉ်ပြေနေပေမဲ့မိုးမကြမီဒေအဆောင်တွေကိုအလူရှင်တွေတောင်းဝန်ရှိသူတွေစောက်ပေးစေခြင်းနဲ့လို့လဲချိန်ဒီပင်ဒုက္ခသည်စခန်းတောင်းဝန်ရှိသူတို့ကပြောပါတယ
်ဒီဟာမုံတိုင်းတွေကတခါမှမမြဘူးနောက်ဆုံးကြည့်တဲ့အစာအုပ်တွေလုံးဝပြုတ်သွားတဲ့ဆိုင်ပြူတွေရွံ့သွားတယ်ဒါပေမဲ့ကျွန်တော်အရင်ကန်ကောင်းတယ်လို့ပြည်တာမရှိတော့ဘူးဒါပေမဲ့ရဲဆိုးတဲ့ပုံပေါ်နေကြတဲ့အစာအုပ်တွေကိုလုံးပြောင်းစီသွားတယ်now လဲကျွန်တော်နေပြီးတော့မိုးဒီပါလေးကြားလာမယ်ဆိုတော့မနစ်ကြမှာမဟုတ်ဘူးကျွန်တော်ဒီနေ့မှနေရမှာခင်ဆိုင်နေရမှာဆိုတော့ဆရာကျွန်တော်တော်တော်လေးခင်ဆိုင်နေရမှာတော့ဆိုရင်ပုံမှန်မိုးနေတဲ့နေရတာဆရာကျွန်တော်အသာဦးတည်နေစရာဒီကိုလုံးဝပတ်သက်ကျွန်တော်တော့ဆိုရှင်တာပါဆရာ
မုံတိုင်းနဲ့အစိုးဆုံးခံရတဲ့ရခိုင်ပြည်နယ်နဲ့မကွေးတိုင်းမှာမုံတိုင်းနဲ့အသင့်ပြည်သူ2,300ကျော်ကိုစားနေရခါတွေထောက်ပံ့ပေးနိုင်ခဲ့ကြောင်း ကုလသမဂ္ဂကဒီသတင်းပတ်ထဲမှာသတင်းထုတ်ပြန်ထားတာပါ။ဒါမဲ့လည်းခိုးလုံစရာအပါဝဲအရေးပေါ်အထောက်ပံ့လိုအပ်ချက်တွေရှိနေသေးတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကမုံတိုင်းကယ်ဆယ်ရေးအတွက်အရေးပေါ်ရမငွေဖြစ်လဲကုလသမဂ္ဂကဒေါ်လာ333သန်းတောင်းခံထားပါတယ်ခင်ဗျာ။
စခိုင်းပြည်နယ်ကမုံတိုင်းသင့်ဒုက္ခတဲ့စခန်းတွေမှာအကူအညီအရေးပေါ်လိုနေတာကိုကိုရနိုင်ပြောပြခဲ့တာပါ။အခုလည်းမုံတိုင်းသင့်ရခိုင်ပြည်နယ်မှာစာသင်ကျောင်းတွေပြန်ဖွင့်တဲ့အခြေအနေပါ။မုခါဆိုက်ကလုန်းမုံတိုင်းကြောင့်အထိနာခဲ့တဲ့ရခိုင်ပြည်နယ်မှာဇွန်လ1ရက်ဒီကနေ့မှာစာသင်ကျောင်းတွေပြန်ဖွင့်ပြီးကျောင်းအပ်ဆက်လက်ခံနေတယ်လို့ပြည်နယ်ပညာရေးမှူးကပြောလိုက်ပါတယ်။အခု2023-24ပညာသင်နှစ်အတွက်ပထမဆုံးကျောင်းစဖွင့်တဲ့ရက်မှာရခိုင်ပြည်နယ်မှာကျောင်းတက်သူပေါင်း၄သိန်းလေးပါရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒီကျောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆုမုံပြပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့မေလ14ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့မုံတိုင်းတန်းကြောင်းလူနေအိမ်နဲ့အဆောက်အုံတော်တော်များများပျက်စီးဆုံးရှုံးခဲ့ရပြီးတော့အခုချိန်ထိပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်နေရတဲ့အခြေအနေပါ။ပြစီးခဲ့တဲ့အထဲမှာစာသင်ကျောင်းတွေလည်းပါဝင်ပေမဲ့ဒီကနေ့ဂျွန်လ၁ရက်နေ့မှာတော့တနိုင်ငံလုံးနီးတူရခိုင်ပြည်နယ်ကစာသင်ကျောင်းတွေကိုဖွင့်လှစ်နိုင်ရတယ်လို့ရခိုင်ပြည်နယ်ရဲ့ပြည်နယ်ပညာရေးမှူးဥပသရီစိန်ကပြောပါတယ
်ဒီနေ့ကျောက်တဲရောက်မှုစီရင်ကတော့ကျွန်တော်တို့ဒါ38,403ဥဒါကျောက်တဲတွေပေါ်တော့ဒီနေ့ဟုတ်ကဲ့တော်တော်များများတော့ကျွန်တော်တို့ဒီမုံတိုင်းကျောင်းနည်းနည်းပြစီးတော့တာမှာဒါတော်တော်များများပြတ်တာပေါ်တော့ဒါမဲ့အဲ့ဒီပြတ်တဲ့အနေရပေါ်မှာလေပဲကျွန်တော်တို့ကဒါသူအရေးကြီးကျမှုနဲ့နေပြီးတော့လုံးတယ်ပေါ့ဟိုမိုးမိုးတယ်ဟိုတဲနိုင်ဆုံးကျွန်တော်တို့လုံးပြီးတော့မှဒါကြောက်တွေတော်တော့ကိုကြောက်တက်လို့ရတဲ့နေသားလေးတွေပေါ်တော့ကြောက်တက်ရောက်မှုကတော့ကျွန်တော်တို့စိတ်သွေးမျိုးမှဆိုလို့ရှိရင်ဒီနေ့တော်တော့ကိုဟိုပေါ့အားရစရာရှိပါတယ်ဟုတ်ကဲ့
ဒီကနေ့ကျောင်းစာဖွင့်တဲ့ပထမဆုံးရက်မှာကျောင်းသူကျောင်းသားပေါင်း38,300ကျော်တက်ရောက်ခဲ့တယ်လို့ပြောပါတယ်ကျောင်းအနှံထားတဲ့စည်ရင်းကတော့42,000နီးပါးရှိပါတယ်မုံတိုင်းတန်းကြောင့်စစ်တွေပုံနှကျွန်းရသေးတောင်ပေါတော့နဲ့ကြောက်တော်ဘူးသီးတောင်ပါဝင်မြောက်ဦးမြို့နယ်မှာရှိတဲ့စာသင်ကျောင်းအဆောက်အုံတွေအတော်လေးကိုပျက်စီးခဲ့တာပါတချို့ကျောင်းတွေကတော့ခေါင်မိုးလန်တဲ့အနေအထားပဲရှိလို့ကျောင်းဖွင့်ရမတိုင်ခင်မှာပြင်ဆင်နိုင်ခဲ့တယ်လို့တာဝန်ရှိတဲ့သူတွေကပြောပါတယ်မြို့နယ်အလိုက်အခြေခံပညာစာသင်ကျောင်းတွေအနည်းနဲ့အများထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်တချို့ကျောင်းတွေကတော့ပြုပြင်နိုင်ခဲ့ပြီးတော့ကျောင်းဆောင်တွေမှာနှစ်သုတ်ခွဲပြီးတက်ရောက်တာမျိုးတွေရှိတယ်လို့ပြောပါတယ်အခုလိုမျိုးအချိန်ခွဲပြီးတော့အလှည့်ကျတက်ရောက်နေတဲ့ကျောင်းတွေကိုပြင်ဆင်နေပြီးတော့ဒီရပိုင်းအတွင်းမှာတော့ပြီးစီးနိုင်ပါတယ်လို့ပြည်နယ်ပညာရေးမှူးကပြောပါတယ
်ကျွန်တော်တို့ကတော့3,193ကျောင်းရှိတယ်ပေါ့နော်ရခိုင်ပြည်နယ်မှာကျောင်းဖွင့်တာ3,193ကျောင်းမှာဒါကျွန်တော်တို့မုံတိုင်းကျောင်းထိခိုက်တဲ့ကျောင်းကတော့1,300ကျော်ရှိတယ်ပေါ့နော်1,380ကျော်မျိုးနေရလိုက်တာတချို့ကတော့မိုးလန်တယ်တချို့ကယာယီဆောက်တယ်ဆောက်ပြီးတော့မှလုံတာစင်တာရှိတယ်နောက်တချို့ကတော့ပစ်လိုက်တဲ့ကျောက်တွေမှာဆိုလို့ရှိရင်ကျောက်သားဦးစီရာနေပြီးတော့မှဒါဒီဝရဲ့ဖုံးကျောက်အောက်တွေမှာတချို့ကျောက်တွေမှာအင်ဂျင်အင်ကုတ်တွေရဲ့အောက်မှာအဲ့လိုမျိုးတွေအဲတင်တာရှိတယ်အဲ့ဒီကျောက်ရေကျော်ကတော့185ကျောက်လောက်ရှိတယ်ပေါ့နော်ဟုတ်ကဲ့
ပျက်စီးဆုံးရှုံးမှုကြီးမားတဲ့စာသင်ကျောင်းအဆောက်အုံတွေကိုတော့ကုမ္ပဏီတွေနဲ့ချိတ်ဆက်ဆောင်ရွက်နေပြီးတချို့ကျောင်းတွေကိုတော့ဒေသခံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာမုံတိုင်းတန်းကျောင်းပြည်နယ်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်နေရချိန်နေစရာမရှိတော့တဲ့သူတွေနဲ့စားတောက်ဖို့အခက်အခဲကြုံနေရသူတွေလည်းတော်တော်ကိုများနေပါတယ်။လိုအပ်ချက်တွေနဲ့စိုးရိမ်စေကြောင်းမုံတိုင်းအလွန်ကာလမှာကျောင်းတက်နိုင်မှုခက်ခဲနေသူတွေလည်းရှိပါတယ်
။ကျွန်တော်တို့ရခိုင်ပြည်မှာတော့ဟိုပါဘယ်လိုပြောမလဲဒီမနစ်ကဟိုပါ၅သိန်းကျော်ရှိခဲ့တာပေါ့နော်ဒါ၆သောက်ဦးရဲ့ကြာဒီနေ့လည်းပဲအဲ့ဒီကျောက်သားဦးရေကိုတော့မှန်းထားတာပေါ့ကျွန်တော်တို့လောလောဆယ်ကတော့ဒီတချို့နေ့ဒီမှာကျောက်လာမယ်ကြားတာလေးတွေရှိသေးတဲ့အတွက်ဘူးတော့ဒီနေ့ထီတော့လေ၄သိန်း6,000ကျော်ဟောရှိပြီပေါ့နော်နောက်ရက်တင်မှာလေးပဲကျွန်တော်တို့ဒါကျောက်လေးတစ်ဖက်ကသင်နေပြီးတော့တစ်ဖက်ကလေးကျောက်လက်ခံမယ်ပေါ့နော်အဲ့လိုမျိုးအဲဆောင်ရွက်သွားမယ်
ရခိုင်ပြည်နယ်မှာရှိတဲ့စာသင်ကျောင်းတွေကိုဂျွန်လ၁ရက်နေ့ဒီကနေ့မှာဖွင့်လှစ်နိုင်တဲ့ကျောင်းနဲ့ဂျွန်လတတိယဘက်မှာဖွင့်လှစ်နိုင်တဲ့ကျောင်းတွေဆိုပြီးအုပ်စုနှစ်စုခွဲထားပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းပြောထားပါတယ်ရခိုင်ပြည်နယ်မှာရှိတဲ့အခြေခံစာသင်ကျောင်း3,193ကျောင်းတွေကဒီကနေ့ကျောင်းစာဖွင့်တဲ့ပထမဆုံးရက်မှာတော့ကျောင်းပေါင်း2,400ဖွင့်နေနိုင်ခဲ့ပြီးကျန်တဲ့ကျောင်းတွေကိုတော့တတိယဘက်မှာအလုံးပြန်ဖွင့်ဖို့ကိုအာဏာပိုင်တွေကရည်ရွယ်ထားကြပါတယ်ရှင
်။မော်ဒိုင်းတဲ့ရခိုင်ပြည်နယ်မှာစာသင်ကျောင်းတွေအများပြန်ဖွင့်နိုင်ပြီးတော့ကျောင်းသားအများပြားလည်းပြန်တက်လာနိုင်တာကိုမဆုမွန်ပြောပြခဲ့တာပါ။ကျသာရင်းညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ ။ဒါပေမဲ့မကြခင်ဥအောင်ခင်ရဲ့မြမရဲ့သုံးသက်ချက်ပါဝင်ကျမ်းမာရေးနဲ့တိုင်းရင်းသတင်းစတဲ့အပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ VUE American အသံ season ကနေမြန်မာဘာသာ season တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ32 51တို့ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်။ဒါ့အပြင် VOA ရဲ့ website, Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းည10:00နာရီထွက်ဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့ကြက်သားရင်းညာတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကြက်မိုင်ကဏ္ဍနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်သတင်းလွှာစတဲ့အစီအစဉ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။ကျုံရှုံနေတဲ့အာနာသိန်းတက်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာစစ်တပ်အင်အားရုတ်ရော့လာတာကိုသုံးသပ်ထားပါတယ်။အာနာသိန်းစစ်တပ်မှာအသေးပြောင်းတဲ့တပ်ပြေးများနေတဲ့အတွက်အခုလိုကျုံရှုံတက်မတော်ဖြစ်နေကြောင်းဥအောင်ခင်ကကိုညံဝင်းအောင်နဲ့အတူသုံးသပ်တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
အနည်းဆုံးဗိုလ်မှူးချုပ်အဆင့်သာတက်ခွင့်ရတဲ့တပ်တွင်းအစည်းအဝေးတစ်ခုလွန်ခဲ့တဲ့နှစ်လည်ကကျင်းပပါတယ်။အဲ့ဒီအစည်းအဝေးမှာစစ်တပ်ရဲ့ညံပြင်းမှုတွေကိုတပ်ချုပ်မင်းအောင်လှိုင်ကထောက်ပြသွားပါတယ်။သူ့တပ်မှာအသေးခံရဲတဲ့တပ်တီမရှိဘူးလို့ဆိုပါတယ်။စစ်တပ်တင်းချုပ်တဲ့နေရာတွေကျုံ့ရှုံနေပုံကိုလွန်ခဲ့တဲ့နှစ်ဧပြီလထုတ် Free Burma Rangers အဖွဲ့အစည်းအဝေးခန်းစာမှာလည်းဖော်ပြထားပါတယ်။နေပြည်တော်မန္တလေးရန်ကုန်နဲ့ပဲခူးတိုင်းမှာသာအနာသိမ့်တက်လွတ်လပ်စွာလှုပ်ရှားနိုင်ပြီးသခိုင်းမကွေးကချင်းချင်းရှမ်းပြည်နယ်တနင်္သာရီမှာအကန့်အသတ်နဲ့သာလှုပ်ရှားနိုင်ပါတယ်တဲ့ NUG အမျိုးသားညွန်ပေါင်းအစိုးရရဲ့မေလ3ရက်နေ့ထုတ်ပြည်သူတို့အစဉ်ခံစားမှာလဲအနာသိမ့်တက်လုံးပါပါလာပုံကိုဖော်ပြပါတယ်အနာသိမ့်တက်ရဲ့အင်အား3000လောက်ခြေမုံးခံရပြီး1000ကျော်ထိခိုက်ဒဏ်ရာရတယ်လို့ဆိုပါတယ်အနာသိမ့်မှုကိုလက်မခံနိုင်လို့ပြည်သူ့ဘက်ကိုကူးပြောင်းလာတဲ့စစ်မှုထမ်းနဲ့ရဲတပ်သားက13000ကျော်ရှိကြောင်းဖော်ပြပါတယ်။အနာသိမ့်တက်အင်အားပြုံးတိချိန်မှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေတိုးပွားလာပါတယ်
။တပြည်လုံးမှာ PDF ပြည်သူ့ကာကွယ်ရေးတပ်ရင်း300ကျော်ရှိပြီးမြို့နယ်250ကျော်မှာရဲရွာကာကွယ်ရေးအဖွဲ့ပကဖတွေကိုစနစ်တကျဖွဲ့စည်းထားတယ်လို့ NUG ရဲ့အစိုးရခန်းစာမှာဖော်ပြပါတယ်။ပြည်သူတရံလုံးရဲ့ကူညီမှုနဲ့မဟာမိတ်တိုင်းရင်းသားတပ်ဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်မှုကြောင့် PDF တပ်တွေကိုအတိုင်းအတာတစ်ခုအထိလက်နက်တပ်ဆင်ပေးနိုင်တယ်လို့ဆိုပါတယ်။ကိုပိုင်လက်နက်ခံရန်ထုတ်လုပ်မှုမှာလည်းအောင်မြင်မှုရရှိနေပေမဲ့ပျောက်ကြားတိုက်ပွဲအဆင့်ကိုမကျော်နိုင်သေးပဲဖြစ်နေပုံရပါတယ်။အာဏာသိမ်းတပ်ကိုရှင်ပြိုင်တိုက်ခိုက်နိုင်တဲ့လက်နက်အင်အားရှိဖို့ကျိုးပန်းနေရစေဖြစ်တယ်လို့ဆိုပါတယ်လေချောင်းရံကိုတံပြန်တိုက်ခတ်ရေးနဲ့ခုခံရေးအတွက်ဗျူဟာမြောက်လက်နက်ပစ္စည်းအလွန်အလောက်ရရှိနိုင်ဖို့ကျိုးပန်းနေရစေဖြစ်တယ်လို့ဖော်ပြထားပါတယ်လောလောဆယ်တော့ကြေးလက်အများစုကိုစိုးမိုးတဲ့ပျောက်ကြားစနစ်ကိုတည်ဆောက်ထားပါတယ
်သူတေဒီကင်ဂျိုလစ်ကလည်းအာနာသိမ့်တပ်မှာတန်းပြီကိုချုပ်ကင်နိုင်စွာမရှိတော့တဲ့အကြောင်းမေလ3ရက်နေ့ထုတ် The Diplomat စာဆောင်မှာသုံးသပ်ထားပါလေမလအတွင်မန္တလေးတိုင်းမှာတိုက်ပွဲအများဆုံးဖြစ်ပွားပြီးလေတပ်စခန်းနဲ့လက်နက်စက်ရုံတွေပါတိုက်ခိုက်ခံရတာဟာထူးခြားချက်ဖြစ်တယ်လို့ဆိုပါတယ် NUG အစိုးရနဲ့တိုင်းရင်းသားလက်နက်ကင်တွေပုံမှန်တွေ့ဆုံဆွေးနွေးပြီး PDF အချင်းချင်းပူးပေါင်းဆောင်ရွက်နိုင်မှုအားကောင်းလာတယ်လို့ဆိုပါတယ်စစ်ကောင်စီဟာတန်ယုံလေစိတ်ဗန်းစတာတွေနဲ့အခြားအရေးပါတဲ့အခြေခံအဆောက်အအုံအချို့ကိုအုပ်ချုပ်ထမ်းနိုင်ပြီးမဲ့မြို့နယ်20ရာခိုင်နှုန်းလောက်ကသာထိန်းချုပ်ထမ်းနိုင်တာတွေ့ရပါတယ
်စစ်တင်အားယုံနေလာတဲ့အတွက်အာဏာသိမ်းတပ်ဟာကျုံ့ရှုံနေကြောင်း USIP ဌာနကိုဧည့်သည်သူတွေသည့်အဖြစ်ရောက်ရှိနေတဲ့ ရဲမျိုးဟင်းကမေလ၄ရက်နေ့ထုတ်သုံးသက်ချက်မှာဖော်ပြထားပါတယ်။အချက်အလက်တွေနဲ့တွေးဆမေးမြန်းမှုတွေကိုလေ့လာတဲ့အခါအာနာသိန်းတပ်မှာအင်အားတသိန်းခွဲလောက်ရှိပြီးစစ်တီအင်အားက9000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။တေဆုံးသူနဲ့ထွက်ပြေးသူကအနည်းဆုံး2000ကျော်ရှိမယ်လို့ဆိုပါတယ်။ဒါကြောင့်မို့ထိထိရရအုပ်ချုပ်နိုင်တဲ့အခြေအနေမရှိတော့ဘူးလို့ဆိုပါတယ်။ဒုဗိုလ်ချုပ်ကြီးသိန်းစိန်စီရေးချုပ်ဘဝ2005မှာအင်အား200အောက်ရှိတဲ့တန်ရင်284ခုရှိပြီး200နဲ့300ကြားရှိတဲ့တန်ရင်က220ရှိကြောင်းသိရပါတယ်။2005မှာတပ်သားသစ် 6000 ကျော်နဲ့ကြာဆုံးသူ 8000 ကျော်ရှိပြီးတပ်ပြေး9000လောက်ရှိတယ်လို့ရဲမျိုးဟင်းရဲ့စစ်တမ်းမှာဖော်ပြထားပါတယ
်။ကြီးတပ်အင်အားကျုံ့ရှုံလာတဲ့အတွက်တပ်ချုပ်မင်းအောင်လှိုင်လက်ထက်မှာလေတပ်နဲ့စစ်မှုအင်အားတုံးမြင့်ရေးကိုဦးစားပေးလာတာလို့ဆိုပါတယ်။အနာသိစစ်တပ်ဖြစ်လာတဲ့အခါမှာတန်ရင်922ရင်းရှိလာပြီးမြင်တန်ရင်တရင်မှာအင်အား200အောက်သာရှိတယ်လို့ရဲမျိုးဟင်းကဖော်ပြပါတယ်စစ်စင်ရင်မှာအဓိကကျတဲ့ခြေမြန်တန်ရင်တွေမှာလည်းစစ်တီဥယေမပြည့်စုံပါဘူးတန်ရင်တရင်မှာရှေတန်းကိုလွတ်နိုင်တဲ့စစ်တီက90လောက်ပဲရှိပါတယ်ခရင်ပြည်နယ်မှာဆိုရင်အခြေစိုက်စခန်းကိုကာကွယ်မဲ့စစ်တီ40လောက်သာရှိပါတယ်တဲ့ရသွေးမှုကျွလွန်သူကျွေးတွင်သူနဲ့ဆေးဆွဲသူတွေကိုအာဏာသိမ်းတပ်ထဲဆွဲသွင်းနေတယ်လို့ဆိုပါတယ်အထက်အရာရှိကျင်းနဲ့အောင်စရင်လိန်တာဟာစစ်တပ်ရဲ့ဓလေ့ထုံးစံပြစ်နေတဲ့အတွက်စစ်တပ်အင်အားအမှန်ကိုတတ်ချုံတဲ့ဒုတ်ချုံတောင်သိမှာမဟုတ်ဘူးလို့ဆိုပါတယ်တကယ်တော့တိုက်ခိုက်ရေးအင်အား9000နဲ့အခြားရဲတပ်တွေပါထည့်လိုက်ရင်အာဏာသိမ်းတပ်မှာအင်အားတစ်သိန်းခွဲလောက်သာရှိတော့တာမို့ကျုံရှုံတက်မတော်ပြနေပါတယ်ခင်ဗျာ
အာနာသိစစ်တက်မှာအသေးပြောက်နဲ့တက်ပြေးများနေတာအတွက်ကျုံရှုံတက်မတော်ဖြစ်အင်အားရုတ်ရော်လာနေကြောင်းဥအောင်ခင်ကကိုညံဝေအောင်နဲ့အတူမြမရေးသုံးသက်ချက်အပတ်စဉ်ကဏ္ဍမှာသုံးသက်တင်ပြခဲ့တာကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမရေးကဏ္ဍကိုဆက်ပြီးတော့နားဆင်ကြည့်ရှုရမှာပါကာကွယ်ဆေးအရေးပါဝန်ကိုပြောပြထားပါတယ်။သမိုင်းတခြားလူသန်းချီအသက်ဆုံးခဲ့ရတဲ့ကုဆက်ယောဂါတွေကနေကာကွယ်ပေးနိုင်တဲ့အထိဒီကာကွယ်ဆေးတွေကအရေးပါတယ်လို့ကျန်းမာရေးပညာရှင်တွေကအလေးနဲ့ထောက်ပြနေကြပါတယ်။ဒီကာကွယ်ဆေးတွေရဲ့အကျိုးကျေးဇူးကမပြောပါလောက်တဲ့ဘေးထွက်ဆိုးကျိုးထက်အများကြီးများလွန်းတာကြောင့်ဘလို့ဒီကာကွယ်ဆေးကိုထိုးတင်ပါလဲ။ဒီကြောင့်ကာကွယ်ဆေးဆိုင်ရာကျွမ်းကျင်သူကလေးထုခုနဲ့စေတကသူတက်ကလေးကျမပညာဌာနအငိမ့်စားဌာနမှုပမောခဒေါက်တာစောဝင်းကိုကျွန်တော်ပဲမေးမြန်းတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
โอเคပမောခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့ကဘာမာရောမြန်မာမှာပါပေါ့နော်တချို့ကဒီမထိုးကျင်တာတချို့ကြတော့လဲထိုးသင့်မသင့်မသေးကြတာပေါ့ဆရာเนาะအဲ့လိုနေထားရရှိတက်တာကြောင့်ဒီကွယ်ဆေးရဲ့ဒီတကယ်လက်တွေ့အရေးပါပုံနဲ့တခြားသိသိသိလိုက်တာတွေကိုအဓိကပြောမှာမို့ဘာကနေအဓိကစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းပြီးခဲ့တဲ့အင်ဗယ်လာနောက်ဆုံးဘက်ကိုပေါ့နော်ကဘာကွယ်ဆေးတို့ရသပတ်ဆိုတော့တတ်မှတ်ပြီးတော့နိုင်ငံအလုံးမှာကျင်းပကြပါတယ်ဒါတော့ဒီကွယ်ဆေးတွေပေါ်လာတာကကျွန်တော်တို့ဒီနေ့ရာသူနှစ်ပေါင်းများစွာကဒုက္ခပီးခဲ့တဲ့ကုသယောဂတွေပေါ့လေ။လုံးဝနေပါဖောက်ရောက်တော့အောင်လုံးနိုင်ခဲ့တယ်ပေါ့။ဖောက်ရောက်တဲ့ယောဂဆိုလည်းပပျောက်ပြီးပြီ။ဥမာအဖြစ်ဆိုရင်ကြောက်ကြီးယောဂပေါ့နော်။စပေါ်ပေါ့ပေါ်တယ်။ပမာလို့တော့ကြောက်ယောဂပေါ့။ကြောက်ယောဂဆိုလုံးဝပပျောက်သွားပြီ။အဲလိုပဲကျွန်တော်တို့ကဒီပပျောက်တော့လူနေပါယောဂတွေရှိပါတယ်။ဥမာဆိုလို့ရှိရင်ပိုလီယိုဆိုရင်ကပိုလီယိုကင်းစင်ကဘာတစ်ခွင်ပေါ့နော်။ကဘာလုံးပိုလီယိုပျောက်ကင်းမှုကနီးနီးကြွက်ကြွက်အချိန်ကိုရောက်နေပြီ။အဲ့မဲ့ဒီကနေ့ကိုဗစ်ကာယောဂဖြစ်လာတဲ့ခါကျတော့ကာကွယ်ဆေးထိုးလုပ်ငန်းတွေလည်းတော်တော်လေးထိခိုက်ကုန်တယ်။အဲဒါကြောင့်နည်းနည်းလေးပြန်ဝေးသွားတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့ကဒီအားကိုမကြခင်မှာရရှိမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ကာကွယ်ဆေးကအကျိုးရှိတယ်ပေါ့ဆရာနော်
။ဟုတ်ကာကွယ်ဆေးရဲ့အကျိုးတွေကအပြစ်တဲ့ဆိုတော့အများကြီးတားလွန်ပါတယ်။ကာကွယ်ဆေးကအပြစ်နေတဲ့ဆိုလို့ရှိရင်အများသောဖြစ်အများဆုံးဖြစ်တာပါလေဆိုထိုးတဲ့နေရာမှာနာတယ်၊ရောင်ရမ်းတယ်၊နည်းနည်းဖျားတယ်ပေါ့နော်။ဒါပဲရှိတယ်။ဒီပြင်းပြင်းထန်ထန်တွေးမတည့်တာပေါ့စပီးယားလက်ကျူရီအချင်းဆိုတာကတတော်ကိုရှားတယ်တန်းတယောက်လောက်ဖြစ်နိုင်တယ်ဒါပေမဲ့အဲ့လိုဖြစ်တဲ့အခါကျလည်းကျွန်တော်တို့ကဆေးထိုးပြီးတဲ့ဆရာဝန်ဆရာမတွေကဒါကိုဘယ်လိုခံရဖြစ်ရှင်းရမလဲဆိုတာလေ့ကျင့်သင်ကြားပေးတာပဲလीနော် အဲ့တော့ဒီကာကွယ်ဆေးတဲ့အပြစ်ကမဆိုးသလောက်ပဲရှိတယ်အကျိုးကတော့ဒီကာကွယ်ဆေးထိုးလိုက်ခြင်းအပြင်ကျွန်တော်တို့ရဲ့ကျွန်တော်ကဒုက္ခအများကြီးပေးခဲ့တဲ့ကုသရောဂါတွေပေါ့ဗျာဥပမာဆိုလို့ရှိရင်ကြောက်ရောဂါဆိုပါပြောသွားပြီပိုလီယိုကြောသေးဆိုအမေရိကန်သမ္မတတယောက်တောင်ဖြစ်သေးတယ်လေအဲ့လိုမျိုးတွေရောဂါတွေကလူတွေကိုဒုက္ခပေးခဲ့တာအဲ့ဒါလည်းတော်တော်လေးများသွားပြီဒီကျွန်တော်ကဆိုလို့ရှိရင်ဒီယာလီတုတ်ကွေးဖြစ်တဲ့ချိန်မှာတမောင်းများတာပြည်တယ်ဒါတွေလည်းပြောသွားတယ်ဒီကာဝယ်ဝက်သက်ကြိုက်တို့ဆိုတော့ကျွန်တော်တို့ဒုက္ခပြရရနည်းလာပါအဲ့တော့ကာဝယ်ဈေးနဲ့ကာဝယ်လို့ရတဲ့ယောဂရရတော်တော်များများကတော်တော်လေးထိန်းသိမ်းလာနိုင်တယ်ပေါ့ကာဝယ်ဈေးမှာ1ဒေါ်လာယင်းဤကျုံနိုင်အကျိုးမြတ်က23ဒေါ်လာထိရတယ်ဆိုတော့သုတေသနတွေရှိပါတယ်
ဟုတ်ကဲ့ဆရာကြီးနောက်ရောဒီကာဝယ်ဈေးဆိုင်ရာလိလာသုတေသနတွေ့ရှိထားတာလို့ရှိသေးလားဆရာကြီ
းအဲ့တော့ကာဝယ်ဈေးတွေကိုကျွန်တော်တို့ကဒီထုံဖော်ထုတ်ပြီးတဲ့နောက်မှာဒီတိုင်းထားတာမဟုတ်ကာဝယ်ဈေးထိုးပြီးရင်ဘာတွေထိခိုက်ပြောင်းလဲတာရှိလဲထူးခြားတဲ့ထိခိုက်ပြောင်းလဲမှုတွေရှိသလားဆိုတာတောင်းလျှောက်စောင့်ကြည့်နေကြတယ်။ဒီအမေရိကန်မှာဆိုလို့ရှိရင်နှစ်ပေါင်းများစွာဆယ်စုနှစ်နဲ့ရှိပြီတော့ပေါ့နော်။စောင့်ကြည့်ကြတဲ့လေ့လာကြတာရှိတယ်။အဲကြတော့ဘာမှထူးခြားတဲ့ဒီအပြစ်မတွေ့ရပါဘူး။တစ်နှစ်တစ်နှစ်ကိုတန်ပေါင်းများစွာသောအမေရိကန်ကလင်းငယ်တွေကာဝယ်ဈေးရနေတယ်။အဲလိုပဲကမ္ဘာမှာလည်းတန်ပေါင်းများစွာသောကလင်းတွေကကာဝယ်ဈေးရနေပါတယ်။အဲ့လိုရတဲ့အချိန်မှာဒီမလိုလားတဲ့အပြစ်ကတော်တော်ယူနေတယ်ဆိုတာတွေ့ရပါတယ်။အဲကြောင့်ဒါတွေကအနေနဲ့ကင်းမှာ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီကာကွယ်ဆေးကကျွန်တော်ဒီကိုဗစ်ကာကွယ်ဆေးအခုနောက်ဆုံးအနေထားကလွယ်လို့ပေါ့နော်။တော်တော်များများမှာတော့ဒီကလေးငယ်လေးတွေကနေပြီးတော့စထိုးရတာကိုတွေ့ရပါတယ်ဆရာကြီး။ဘာကြောင့်အဲ့လိုမျိုးထိုးရတာလဲဆရာ
။ဟောကလေးတွေကတချို့ကုသရောဂါတွေကဒီငယ်ရွယ်တဲ့ကလေးကစပြီးတော့ဖြစ်တယ်ပေါ့နော်။အဲကြတော့သူကဒီအထူးပဲထားလို့ရှိရင်ဒီကလေးတွေကဥပမာမွေးရခြင်းစကလေးတွေပါလိမ့်မှာခန္ဓာကိုယ်ရဲ့ကုခာစနစ်ကမတိုက်ပြီးတော့မဖုံးမြူလေးဘူးပေါ့အဲကြတော့သူတို့မှာယောဂတွေကုဆက်လို့ရှိရင်ပိုလဲဖြစ်ပွားနိုင်တယ်ပိုပြီးတော့လည်းပြင်းထန်နိုင်တယ်ပေါ့နော်အဲကြတဲ့ခါကျတော့ငယ်လေးကလေးကကာဝယ်ဈေးထုတ်ဖို့အရေးကြီးလေးပါပဲဒါမှမဟုတ်ကိုဗစ်လိုယောဂမျိုးကတော့နည်းနည်းကွာခြားတယ်ပေါ့နော်ကိုဗစ်ကတော့လူကြီးမှပိုပြီးတော့ထိခိုက်ဆုံးရှုံးမှုများတယ်ပြင်းထန်မှုများတယ်ပေါ့နော်အခုကိုဗစ်ကိုကြည့်လဲကျွန်တော်တို့ကဒီကိုဗစ်မှာကိုဗစ်ကာယောဂအဆုံးသတ်သွားတာကကာဝယ်ဈေးထွက်လာမှဖြစ်တာပေါ့နော်။နိုင်ငံနဲ့ကာဝယ်ဈေးရလာပြီးထိရောက်တဲ့ကာဝယ်ဈေးရလာတဲ့နဲ့မြတ်ဒီကာယောဂရဲ့ပြည့်နှံ့မှုထိမ့်သိမ်းလို့အများဆုံးရလာတာပေါ့နော်။
ဟုတ်ကဲ့ဆရာကြီး။ဟိုတချို့ကာဝယ်ဈေးတော်တော်များများမှာပြန်ပြန်ပြီးတော့ဒီကလင်းငယ်လေးတွေဟိုထပ်ဆောင်ထိုးရတယ်ပေါ့နော်။ကိုဗစ်မှာလည်းထပ်ထိုးရတယ်လို့ပဲ။ဘာကြောင့်အဲ့လိုမျိုးထိုးရလဲဆရာ
။ဟုတ်ကဲ့ဗျာ။ဆိုတော့ဒီကာဝယ်ဈေးတွေကယောဂအပြော့စားဖြစ်စေတယ်ပေါ့ဗျာ။ကာဝယ်ဈေးမှာဒီယောဂပိုးကိုပြော့အောင်လုပ်ပြီးဖြစ်ဖြစ်ယောဂကိုသေအောင်လုပ်ပြီးဖြစ်ဖြစ်ဘုံဘုံယောဂပိုးရဲ့အစိတ်ပိုင်းလေးတရက်ကိုယူပြီးတော့ဖြစ်ဖြစ်ဘုံဘုံလည်းခုနောက်ပိုင်းမှာတော့ယောဂပိုးရဲ့အစိတ်ပိုင်းနဲ့တူတဲ့အမျိုးပေါ့နော် recombinant DNA ဆိုတော့ပြန်လည်းတိဆောက်ယူပြီးတော့ဖြစ်ဖြစ်ထိုးပေးတာတိုက်ပြီးတာဖြစ်ပါတယ်အဲ့လိုတိုက်တိုက်တော့ယောဂအပြော့စားပုံစံလေးဖြစ်ပြီးတော့လူကခန္ဓာရာလူထဲမှာရှိလာပေါ့ဒါမှမဟုတ်ဒီခန္ဓာရာကတခါလေကြလဲကျရှိမခံဘူးပေါ့အမလေးရနေကြတာပြန်ရော့သွားတယ်။ကိုဗစ်ဆိုလည်းခု6လလောက်ဆိုပြန်ရော့သွားတယ်။အဲဒီခါကျတော့အားဖြည့်ကာဝယ်ဈေးထိုးရတယ်ပေါ့။အဲလိုအားဖြည့်ထိုးလိုက်ရင်တော့ငကူရှိတာတဲ့အများကြီးပို့တော့စတက်သွား။ဒါပေမဲ့ကျွန်တော်တို့လိုပဲတချို့ယောဂါတွေပေါ့။ဥပမာတုတ်ကွေးယောဂါကျတော့ပိုးအကူပြောင်းနေတယ်။ဒီဗိုင်းရပ်ပိုးကဒီနှစ်မှာဖြစ်တဲ့ပိုးနဲ့နောက်နှစ်မှာပိုးရှိတဲ့ပိုးကမတူဘူး။မတူတော့အရင်နှစ်ဖြစ်တဲ့ပိုးကိုသူကခဏရှိလဲနောက်တစ်နှစ်ပိုးကိုခဏရှိမရှိဘူး။အဲဒီခါကျတော့ကာဝယ်ဈေးကိုပြန်ပြန်ထိုးရတာရှိပါတယ်။ကျွန်တော်တို့ဒီကလေးမွေးကာသမှာထိုးတဲ့ကလေးတွေစကားဝယ်သေးတယ်တော့ကျွန်တော်အားဖြည့်ကာဝယ်သေးတယ်ထပ်ထပ်ထိုးရတယ်ဒါမှပို့ပြီးတော့ခုကများလာတော့ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီကလေးတွေကြီးမှထိုးရင်ကောထိုးလို့ရလားမရဘူးလားဆရာ
အဲ့ဒါဒီလိုရှိပါတော့ဆိုတော့ငငယ်ထိုးရင်ခန္ဓာရငငယ်ရတော့ပေါ့နော်စောစောလေးရအဲ့တော့ကြီးမှထိုးလေလေသူကဒီယောဂဘိုးတွေကဒီမတိုင်ခင်မှာလည်းထိတွေ့နိုင်တော့ဟုတ်ပါမူကြိုထားမှထိုးမယ်ဆိုလို့ရှိရင်မူကြိုမတိုင်ခင်တဲ့သူကပတ်ဝန်းကျင်ကအဖိုးတွေဖွားတွေကလေးတွေတူတွေဒီမားတွေမိဘဘိုးဘွားတွေနဲ့ထိတွေ့နေညီကောင်မောင်နှမတွေနဲ့ထိတွေ့အဲ့တော့ကူးဆက်နိုင်တာပဲလေအဲ့တော့ဒီလိုသဘာဝအဖြစ်ကူးဆက်သွားရင်ယောဂအဖို့ပြင်းထန်တာပေါ့အဲ့တော့ဒါကိုမရှိဆိုင်နေမှာကျွန်တော်တို့ကဟိုဘေးယောဂတွေကဘေးရောမှာဖြစ်တတ်တယ်ဆိုတာကိုတွက်ပြီးတော့ကာဝယ်ဈေးကိုဘယ်ချိန်မှထိုးရမယ်လို့လုပ်ထားတာလေအဲဒါကြောင့်မို့ဟိုဖြစ်နိုင်တော့ဒီပတ်မှတ်ထားတဲ့အချိန်တိုင်းတိုင်းထိုးနိုင်တာအကောင်းဆုံးပါတကယ်လို့အဲ့လိုကြောင်ကြောင်ကြောင်မထိုးပြဘူးဆိုရင်လည်းတက်နိုင်လောက်မှီတဲ့အချိန်မှပြန်ထိုးတာအကောင်းဆုံးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကာကွယ်ဆေးတွေတကယ်ကိုအရေးပါပုံကိုကျွန်တော်ပြပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့အပတ်စဉ်ပြပြနေတဲ့တိုင်းရင်းသတင်းလွှာကိုဆက်နားဆင်ကြည့်ရှုရမှာပါ။စကိုင်းကလေးမှာ NUG အခွန်ကောက်ခံမှုနောက်စစ်ကောင်စီနဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကြားတရုတ်နယ်စပ်မှာအပြစ်အယေဆွေးနွေးနေမှုနဲ့ကရင်ကရင်နီချင်းပြည်နယ်တွေကတိုက်ပွဲတွေနောက်ရခိုင်မုံတိုင်းလွန်အခြေအနေစတဲ့တိုင်းရင်းသတင်းတွေကိုပြပြထားပါတယ်။ဒီစီစဉ်ကိုတော့FEVR လို့အတူကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတော်ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြွဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မအာမီပါ။နေဆက်ဒေတာတိုင်းသားသတင်းနောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့အမျိုးသားညီညွတ်ရေးအစိုးရကအခုမဆောင်တဲ့လုပ်ငန်းရှင်တွေကိုအရေးယူသွားမယ်လို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်အဖြစ်ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီရဲ့ရင်ကြားစည်းရေးကိုယ်စားလှယ်တွေ့ဆုံခဲ့ကြပါတယ်။သတင်းလွှာတွေထဲမှာတော့စစ်အာဏာသိမ်းပြီးနောက်နှစ်နှစ်တာကာလအတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ချင်းလူမျိုး64ယောက်ထပ်မံတေဆုံးခဲ့တယ်ဆိုတဲ့အကြောင်းတွေကိုနားဆင်ကြားရမှာပါ။
ကျမကနန်းဟောမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ပညာပေးကာလအပြီးဆုံးလ၄ရက်နေ့နောက်ပိုင်းမှာအခွန်မဆောင်တဲ့လုပ်ငန်းရှင်တွေကိုစတင်အရေးယူသွားတော့မယ်လို့ကလေးပြည်သူရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။စကိုင်းတိုင်းဒေသကြီးကလေးခရိုင်ကလေးမြို့နယ်ထဲအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လမ်းညွှန်ချက်နဲ့ဒေသတွင်းလုပ်ငန်းရှင်တွေကိုအခွန်စနစ်အကြောင်းပညာပေးအစီအစဉ်တွေပြုလုပ်နေပြီလို့ကလေးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပအဖတာဝန်ရှိသူတွေကပြောပါတယ်ကလေးမြို့နယ်ပအဖရဲ့ထိန်းချုပ်နယ်မြေနဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ထိန်းချုပ်နယ်မြေတွေထဲအခွင့်ရှောင်ထားတဲ့လုပ်ငန်းရှင်တွေကိုကုန်ပစ္စည်းတွေဖြတ်တန်းသွားလာရင်အရေးယူမှာဖြစ်ပြီးလုပ်ငန်းပိတ်သိမ်းတဲ့အထိအရေးယူဆောင်ရွက်သွားမယ်လို့ပြောပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပထမဆုံးချိန်အဖြစ်ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီရဲ့ရင်ကြားစည်းရေးကိုယ်စားလှယ်တို့ဇွန်လ၁ရက်နေ့ကနေ၃ရက်နေ့အထိရှမ်းပြည်အရှိပိုင်းမိုင်းလားမြို့မှာတွေ့ဆုံခဲ့ကြပါတယ်ငင်းချမ်းရေးအတွက်ဆိုပြီးယူနန်ပြည်နယ်နိုင်ငံချာရီးယားအထူးတန်တမန်မစ္စတာကောပောင်ကကြားဝင်ပေးမှုကြောင့်ညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ဖြစ်တဲ့ကူကန်တပ်ဖွဲ့ MNDAA တအောင် TNL နဲ့ရခိုင်တပ်တော် AA ရုကကိုယ်စားလှယ်တို့နဲ့စစ်ကောင်စီလက်အောက်ခံအမျိုးသားစည်းလုံးငွေငွေရေးနဲ့ဆွေးနွေးမှုညှိနှိုင်းရေးကော်မတီ NSPNC ရုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဒီတွေ့ဆုံမှုမှာမစ္စတာကောပောင်လည်းတရုတ်နိုင်ငံကိုယ်စားလှယ်အဖြစ်ပါဝင်ပါတယ်ညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ဟာစစ်အာဏာရှင်စနစ်တိုက်ထုတ်ဖို့စစ်ကောင်စီကိုတော်လှန်တိုက်ခိုက်နေတဲ့အဖွဲ့တွေနဲ့ပူးပေါင်းသွားမှာဖြစ်ကြောင်းဇန်နဝါရီလ၁ရက်နေ့ကပဲကြေညာထားတာဖြစ်ပါတယ်
ကရင်ပြည်နယ်မှာနှစ်နှစ်အတွင်းတိုက်ပွဲအကြိမ်ကြီးတထောင်ကျော်ဖြစ်ပွားခဲ့ပြီးစခန်းငယ်ပေါင်း၁၀ခုကျော်ကိုသိမ်းယူနိုင်ခဲ့တယ်လို့စစ်ကောင်စီတပ်ရဲ့လက်နက်မျိုးစုံ600ကျော်ကိုသိမ်းဆီးနိုင်ခဲ့တယ်လို့ကရင်အမျိုးသားများကကွယ်ရေးတပ် KNDF ဥက္ကဋ္ဌခွန်ပီထူးကပြောပါတယ် KNDF ရဲ့နှစ်နှစ်ပြည့်နှစ်ဖြစ်တဲ့မေလ31ရက်နေ့ကခွန်ပီထူးပြောဆိုချက်ထဲနှစ်နှစ်တာတိုက်ပွဲအတွင်းသူတို့ဘက်ကတပ်သား153ဦးသေဆုံးခဲ့တယ်လို့ပြောပါတယ်ဒါအပြင်နှစ်နှစ်တာကာလအတွင်းစစ်ကောင်စီလက်အောက်မှာတာဝန်မထမ်းဆောင်လိုတဲ့စစ်သားတွေ108ယောက် CDM ပြုတ်လုလာတယ်လို့လည်း KNDF ကပြောပါတယ်
ကရင်ပြည်နယ်ကြုံတိုးမြို့အခြေဆိုင်စစ်ကောင်စီချင်းမြန်တပ်ရင်းတွေကနေလက်နက်ကြီးနဲ့လူနေရက်ွက်နဲ့ရွာတွေတဲကိုပစ်ခတ်တဲ့အတွက်မေလာတဲ့ကော့ကာတရွာထဲမှာပဲအရက်သား6ယောက်ထိခိုက်ဒဏ်ရာရရှိပြီးလူနေအိမ်10လုံးထဲမှနေပျက်စီးခဲ့ရတယ်လို့ KNU တပ်မဟာ6ဒူပလာယာခရိုင်ကသတင်းထုတ်ပြန်ပါတယ်မေလာ28ရက်နေ့ကကြုံတိုးမြို့အခြေဆိုင်ခမာယာ946တပ်ရင်းကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးနှလုံးကကော့ကာရွာထဲပေါက်ကွဲခဲ့လို့အသက်15နှစ်အရွယ်ပါဝင်လူငယ်၃ယောက်အသက်58နှစ်အရွယ်အမျိုးသမီးတစ်ယောက်နဲ့နေအိမ်6လုံးပျက်စီးခဲ့ပါတယ်စစ်ကောင်စီရဲ့ဗျူဟာကုန်းရဲစခန်းတွေကို KNU နဲ့ PDF တပ်ဖွဲ့တွေကလည်း drone တွေ drop bomb တွေနဲ့မကြာခဏပစ်ခတ်နေတဲ့အတွက်60မမ87မမ120မမလက်နက်ကြီးတွေနဲ့လက်တုံပြန်လာလို့စစ်ကောင်စီဝါဒဖြန့် Telegram တွေမှာရေးသားထားပါတယ်
ချင်းပြည်နယ်ထန်တလန်မြို့နယ်ဘက်ကစစ်ကောင်စီတပ်ဖွဲ့ကလေကြောင်းကုန်းကြောင်းနဲ့အပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေပြီးချင်းကာကွယ်ရေးပူးပေါင်းတပ် ဖွဲ့တွေနဲ့တိုက်ပွဲလဲပြင်းထန်နေပါတယ်။အင်အား200ဝန်းကျင်ခန့်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာဟာခါကနေထန်တလန်ဖက်ကိုစစ်ကြောင်းထိုးလာပြီးတဲ့နောက်ချင်းကာကွယ်ရေးတပ်ဖွဲ့တွေခြေကုပ်ယူထားတယ်လို့ယူဆရတဲ့ဟာခါထန်တလန်ကြားနဲ့ထန်တလန်မြို့ပေါ်ကိုမေလ25ရက်နေ့ကစပြီးလေကြောင်းကနေအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့ချင်းအမျိုးသားတပ်ဦး CNF CNA ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီကပြောပါရယ်မေလ29ရက်နေ့ကတီမစ်အနီးလုံခါနဲ့တီမစ်အောက်ပိုင်းဘက်ကိုလေကြောင်းရောချေလျင်နဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါရယ်ဟာခါမျိုးဘော်ကနေပါလက်နက်ကြီးနဲ့အဆက်မပြတ်လမ်းထုခဲ့ပြီးလေကြောင်းကနေပါဘုံကျဲတိုက်ခိုက်မှုကြောင့်ချင်းကာကွယ်ရေးတပ်ဖွဲ့ဖက်က10ယောက်လောက်ကြဆုံးမှုရှိခဲ့တယ်လို့ဆိုကြပါရယ်
မူခါဆိုင်ကလုံးမုန်တိုင်းကြောင့်ပျက်စီးသွားတဲ့နေအိမ်ကိုပြုတ်ပြင်ဖို့နယ်ကျူးရှာသွားတဲ့ရတိတောင်မြို့နယ်ကြောက်စာတန်ရွာကအသက်58နှစ်အရွယ်ဦးမောင်နှုချီမှာဝက်ဝံအကိုက်ခံရတဲ့အတွက်အရေးပေါ်ဆေးရုံတင်လိုက်ရပါတယ်မေလာ30ရက်နေ့ကတခြားအဖော်တယောက်နဲ့မရူတောင်ကူနယ်ကျူးရှာသွားတဲ့အချိန်အကိုက်ခံခဲ့ရတဲ့အတွက်မျက်လုံးနဲ့တတောင်စစ်တွေမှာဒဏ်ရာရရှိခဲ့တာဖြစ်တယ်လို့သူ့ရုပ်ဖတ်တော်ဆက်သူကပြောပါတယ်မူခါမုန်တိုင်းတိုက်ခတ်ပြီးနောက်တောတောင်တွေကစားပင်တောက်ပင်တွေပျက်စီးသွားတဲ့အတွက်တော်ရင်တရိတ်ဆန်တွေလူနေရွာအနားတွေကိုအစာရှာဖို့ရောက်ရှိလာတယ်လို့ဒေသခံတွေကပြောပါတယ်မေလ28ရက်နေ့ကလည်းရတိတောင်မြို့နယ်ဒုံပိုက်ရွာကဦးလှမောင်ကြီးစုသူမှာတောင်ရကိုအသွာတောစင်ရိုင်းအနှင်းခံရတဲ့အတွက်သေဆုံးခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်အာဏာသိမ်းပြီးနောက်နှစ်နှစ်တာအတွင်းစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ချင်းလူမျိုး64ယောက်ထပ်မင်းသေဆုံးခဲ့ရတယ်လို့ချင်းရီးယားအဖွဲ့ချုပ် ICA ကထုတ်ပြန်ပါတယ်ကိုရောဘတ်ကစုစည်းထားပါတယ်
စစ်ကောင်စီဟာကုခန်တော်လန်စစ်အာကောင်းနဲ့ချင်းပြည်နယ်မှာစစ်အုပ်ချုပ်ရေးမာရှယ်လော့ကျင်းပပြီးမြေပြင်ထိုးစစ်ဆင်တိုက်ခိုက်မှုတွေအကြီးအကျယ်ဆောင်ရွက်ခဲ့ပေမဲ့မှန်းချက်နဲ့နန်းထွက်မကိုက်ပဲအထိနာပြီးအင်အားချိနဲ့လာတာကြောင့်လေကြောင်းစစ်ကိုတွေကိုပုံမူအသုံးပြုလာခဲ့တာလို့ချင်းရီးယားဖွဲ့ချုပ် ICA လက်ထောက်ညွှန်ကြားရေးမှူးစလိုက်ဗန်ဆွီဆန်ကပြောပါတယ
်2021မှာကဒီလေကြောင်းနဲ့လာပြော air strike လာလောက်တာကနှစ်ချိန်ပဲရှိတယ်ပြီး2020နှစ်မှာလည်းအဲ့လောက်မများသေးဘူးဒီ2023မှာကျတော့ဒီလီလာပိုက်ချစ် April ကုန်ချစ်ကိုအရင်များနေတယ်စစ်ကောင်စီကခြေကျင်နေပေါ့နော်ကုန်းချောင်းနဲ့လာပြောခြေတက်မယ်ဆိုရင်တို့တော့အရင်အထီးခိုက်နဲ့ရှုံရှုံမှုတွေအရင်များတယ်အားကြောင့်မလို့ဒီလီချောင်းပူမို့တုံးပြုတ်လာတာဖြစ်တယ်
စစ်ကောင်စီတပ်ဖွဲ့ဟာချင်းမျိုးသားတွေနေထိုင်ရာချင်းပြည်နယ်နဲ့ကလေးခရိုင်အတွင်းမှာ2021ခုနှစ်ကနေ2023ခုနှစ်ဧပြီလအထိလေကြောင်းတိုက်ခိုက်မှု89ကြိမ်ထက်မနည်းပြုလုပ်ခဲ့ပြီးအဲ့ဒီလေကြောင်းတိုက်ခိုက်မှုရဲ့80ရာခိုင်နှုန်းကျော်ဟာ2023ခုနှစ်ပထမ4လပတ်အတွင်းမှာဖြစ်ပွားခဲ့တာလို့ချင်းရယာဖွဲ့ချုပ် ICA ရဲ့မေလကုန်ပိုင်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်စစ်ကောင်စီတပ်ဖွဲ့ဟာချင်းမျိုးသားတွေအပေါ်လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရမှာကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်ချင်းလူမျိုး64ယောက်ထဲမှနေတည်ဆုံခဲ့ရပြီးအဲ့ဒီထဲက10ယောက်ကချင်းတော်လိုင်းတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်။ကျန်54ယောက်ကတော့အပြစ်မဲ့တာမန်အယက်သားပြည်သူတွေဖြစ်ကြတယ်လို့ ICA ကဆိုပါတယ်။ဒါဟာစစ်ကောင်စီအနေနဲ့အပြစ်ပြဆိုင်ရာလူသားချင်းစာနာထောက်ထားမှုဒလိထုံနှံဥပဒေရဲ့အယက်သားတွေနဲ့တိုက်ပွဲဝင်စစ်တီတွေအကြားခွဲခြားခြင်းစီမင်းစည်းကမ်းတွေကိုတွေ့ဖြီးပြီးတိုက်ခိုက်နေတာလို့စလိုင်းဗန်ဆွီဆန်ကဆက်ပြောပါတယ
်။အရင်ကမလုတ်တင်တဲ့လုတ်ရမျိုးပါ။ဒီနဲ့ဘုံသွားခြေတယ်အဲ့မှာဥရင်တွေရောဒီအပြစ်မဲ့ပြည်သူလူထုတွေရောအများကြီးတည်ဆုံခဲ့ရတယ်ပေါ့နော်ဆိုတော့ဒီဟာဒီကျွန်တော်ဒီ international humanitarian law အနေနဲ့ကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ဒါကဒီပြည်သူလူထုတွေရှိတဲ့နေရာကိုပင်ပတ်တားရေးဆောက်ဦးပင်စာတင်ကျောင်းတွေကို target ချပြောတိုက်ပွဲမလုပ်ရဘူးဆိုတဲ့ဟာတွေပါတယ်ဆိုတော့တို့ဒီ international customary humanitarian law ကိုလုံးလုံးကြီးကိုချုပ်ဖောက်လိုက်တာဖြစ်တယ်
စစ်ကောင်စီတပ်နဲ့ချင်းတော်လှန်ရေးတပ်ဖွဲ့တွေအကြားနှစ်နှစ်အတွင်းတိုက်ပွဲပေါင်းအကြိမ်900ကျော်ဖြစ်ပွားခဲ့ပြီးချင်းပြည်နယ်ဟာမြန်မာနိုင်ငံမှာတိုက်ပွဲဖြစ်ပွားမှုတတိယအများဆုံးဒေသဖြစ်တယ်လို့ချင်းရီးယားဖွဲ့ချုပ်ကဆိုပါတယ်ခင်ဗျာ
ရှမ်းပြည်နယ်အရှေ့ပိုင်းထိုင်းမြန်မာနယ်စပ်တက်ချီလိမ့်မျိုးလွစထုံတောင်ချေမှာရှိတဲ့ကြောက်မီသွေးသုံးထုံးဖို့ဆက်ယုံပြန်လည်ပတ်နေမှုကြောင့်အနံဆိုးတွေထွက်လာပြီးတက်ချီလိမ့်မျိုးရောထိုင်းဘက်ချမ်းကမဲဆိုင်ဒေသခံတွေပါတက်မကြီးထိခိုက်နေကြပါတယ်နေဆက်မျိုးနှမျိုးကဒေသခံတွေကရက်တန့်ဖို့အကြိမ်ကြိမ်တောင်းဆိုကြပေမဲ့အဲ့ဒီဆက်ယုံကဆက်ပြီးတော့လဲပတ်နေပါတယ်ဒီအကြောင်းကိုတော့နမ်ဟောမ်ကတင်ဆက်ပေးပါမယ်ရှင်
တချင်လေးမြုတ်ခံနေအောင်မယ်ဆိုင်မြုတ်ခံနေကပါဆက်ယုံလေပတ်မှုရက်တံပေးဖို့တောင်းဆိုမှုကြောင့်စစ်ဆေးမှုတွေပြုလုပ်ပြီး2024နှစ်နိုဝင်ဘာလကနေအခုနှစ်ဖေဖော်ဝါရီလအထိရက်တံထားတဲ့တချင်လေးမြုတ်ကြောင့်မီတွင်စွမ်းအင်တုံးထုံးဖို့ဆက်ယုံဟာမေလ3ရက်အခုချိန်အထိတရက်မှမနာပဲပြန်လဲလေပတ်နေပါတယ်ဒီလိုပြန်လဲလေပတ်နေတာကြောင့်၄တင့်ရအရကဒေတာခံတွေအတွက်ကျန်းမာရေးထိခိုက်နေတယ်လို့တချင
နာရီရနေစားပြီးတော့အဲ့ညလုံးအနဲ့နေရနေပထမပေါက်ဖွင့်လိုက်ပြီးဆိုရင်အနဲ့တန်းကိုဝင်လာတော့အဲ့လိုထိုးဝင်လာလေအနဲ့နဲ့ဆူဆူပြီးတော့ရှူမြန်နဲ့ချက်ချင်းကောင်းကြိုက်လာလို့လို့အဲ့လိုဖြစ်လာလေတကားပြန်မနေနေရအိမ
်လေတိုက်ရအရက်အတိုင်းပါသွားတဲ့မိခုအနှံ့ဆိုးတွေကြောင့်နေရကနေပြောင်းရွှေ့ကြတာမျိုးမရှိသေးပေမဲ့တက်ကြီးရွယ်အိုတွေကလေးတငယ်တွေကိုဝန်တဲတွေနဲ့ယောဂအခန်းရှိသူတွေအတွက်ခေါင်းကိုက်တာအသက်ရှူချက်တာနှာခေါင်းသွေးယိုတာတွေဖြစ်တယ်လို့တာချေလိပ်မြို့နေလတာအရွယ်ကလေးမိခင်တယောက်ကပြောပါတယ်။လွယ်စထုံရွာနေမိခွန်းတန်တဲ့တေရခန့်မျိုးသားတယောက်ကလည်းအခုလိုပြောပါတယ်။
ပန်းရှိတဲ့လူတွေကမပြောတဲ့ပြေးအဲဒီဆွေးရမယ်အဲ့လိုမျိုးပဲကြည့်တယ်ကြည့်ရတယ်။ဟိုပန်းကွန်မြူနီယာဟိုပန်းဖွဲ့လို့ပြောတော့လေအဲမှာဝင်လို့လည်းမရဘူး။ရှင်းတော့ကျွန်တော်ကနိုင်တယ်လို့မတော့ပြောတော့သူကအာမိပညာတိလောက်ထားတယ်တဲ့။မိပညာဟိုမိခုခေါင်းနိုင်ရောအောက်ဘက်မှာစိုက်ထားဆိုမှကျွန်တော်တော့ကြည့်တော့အဲမှာရောက်လာနိုင်တာပဲ။ဘာမှမထူးဘူး။
ဒီဆက်ယုံအဝင်ထွက်လမ်းတွေကလည်းဆက်ယုံသုံးကုန်ကျန်းပစ္စည်းတင်ကားတွေယဉ်ကျေးတွေဝင်ထွက်သွားလာနေတာကြောင့်နွေရာသီမှာဖုန်ထပြီးမိုးချချိန်ဆိုရင်မသွားလာနိုင်တဲ့အထိဘွတ်ထတယ်လို့သေရခန်ကပြောပါရယ်ထုံးဖို့ကြောင့်ဆိုးကျိုးခံစားရတဲ့ရွာတွေကတော့တာချီလိပ်မြို့ကလွိုက်စထုံရွာဝင်းဝရွာဖာတီမာကုန်းရွာနဲ့မင်းဟိုင်းအုပ်စုဝင်းရွာတွေအပြင်မြို့တွင်းရပ်ကွက်တွေဖြစ်တဲ့ဘာဆက်ရွာဆန်ဆိုင်ကပါလျံဝင်းကဲမေခေါရွာတွေကရွာသားတွေဖြစ်ကြပါတယ်။လေပြင်းနဲ့နှစ်ဆိုရင်အနှံ့ဆိုးတွေဟာထိုင်းနိုင်ငံဖက်ကြားအထိရောက်တယ်လို့ဆိုကြပါတယ်
။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။အမျိုးသားညီညွတ်ရေးအစိုးရ NUG ကအခွင့်မဆောင်တဲ့လုပ်ငန်းရှင်တွေကိုအရေးယူသွားမယ်လို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပထမဆုံးအကြိမ်အဖြစ်ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီရဲ့ယင်ကြားစစ်ရေးကိုယ်စားလှယ်တို့ကြားတွေ့ဆုံခဲ့ကြပါတယ်။
သရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းနောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စဉ်ကဏ္ဍတွေအပြီးမှာတော့ VO ရဲ့ကြက်သားရင်းညအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချက်ကိုမဆုမြတ်မှုတလဲပြောပြပေးပါအောင်ခင်ဗျာ။
ရန်လန်တိတ်စာချုပ်နေတို့အဖွဲ့ရဲ့ယူကရိန်းနိုင်ငံဝင်ဖို့တကားဖွင့်ထားပါတယ်လို့နေတို့အဖွဲ့အကြီးအကဲယန်စတိုဒန်ဘတ်ကပြောကြားလိုက်ပါတယ်ယူကရိန်းနဲ့ဆွီဒင်နိုင်ငံနေတို့အဖွဲ့ရဲ့ဝန်ထမ်းကြီးနော်ဝေးနိုင်ငံအော့စလိုမြို့တော်မှာဒီကနေ့စတင်တဲ့နေတို့နိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမစခင်မှာပဲနေတို့အတွင်းမှုချုပ်ကခုလိုပြောကြားခဲ့တာပါနေတို့နိုင်ငံသားရေးဝန်ကြီးတွေနော်ဝေးမှာတွေ့ဆုံနေတယ်လို့ပဲမော်ဒိုဗာနိုင်ငံမှာ EU ဥရောပသမဂ္ဂနိုင်ငံရဲ့အတိုက်အဝိုင်း EPC ထိပ်သီးဆွေးနွေးပွဲအတွက် EU ခေါင်းဆောင်တွေတွေ့ဆုံနေကြပါတယ်။ဒီအစည်းအဝေးကိုတက်ရောက်နေတဲ့ယူကရိန်းသမ္မတ Volodymyr Zelensky ကလည်းသူ့နိုင်ငံအနေနဲ့ NATO အဖွဲ့အစည်းကိုဝင်ဖို့အဆင်သင့်ဖြစ်နေပါပြီလို့ပြောကြားခဲ့ပါတယ်။အင်ယူရိုနဲ့အောက်လွှတ်တော်ဥက္ကဋ္ဌကြားသဘောတူညီထားတဲ့ဒီအမေရိကန်အစိုးရငွေချီးယူနိုင်မဲ့ပမာဏတိုးမြင့်ရေးဥပဒေမူကြမ်းကိုအောက်လွှတ်တော်မှာဗုဒ္ဓနေတော်ကအတည်ပြုလိုက်တာမဟုတ်အထက်လွှတ်တော်မှာဆက်ပြီးတော့မဲခွဲမှာဖြစ်ပါတယ်။ကျွန်းလာ9ရက်နေ့မှာမှအတုံးစရိတ်တွေအတွက်ငွေထပ်မချိနိုင်ရင်အစိုးရအတုံးစရိတ်ပြတ်ပြီးတော့အကျွေးတွေပါပြန်မဆက်နိုင်မဲ့အခြေအနေရောက်သွားမှဆိုရင်နေကြချိန်မှာပဲဥပဒေကြမ်းကိုအောက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်။အဲ့ဒီဥပဒေကြမ်းအရ2025ခုနှစ်အထိအစိုးရငွေချိနိုင်တဲ့ပမာဏကန့်သတ်ချက်ကိုလွှတ်တော်ကဆိုင်းထားပေးမှာဖြစ်ပါတယ်။လက်ရှိမှာတော့ဒေါ်လာ 31.4 ထရီလီယံအထိပဲအတုံးစရိတ်အတွက်ငွေချေယူနိုင်မယ်လို့လွှတ်တော်ကကန့်သတ်ထားတာဖြစ်ပါတယ်။အဲ့ဒီကန့်သတ်ချက်အတိုင်းချေယူတဲ့အတုံးစရိတ်ကဇန်နဝါရီလတည်းကပြည့်သွားတာမို့နောက်ထပ်ငွေချိဖို့မဲဆွေးနွေးမဲခွဲနေကြရတာဖြစ်ပါတယ်ရှင်။တရုတ်ကာကွယ်ရေးဝန်ကြီးလီဆန်ဖူးနဲ့တွေ့ဆုံဖို့သူ့ဘက်ကတောင်းဆိုချက်ကိုတရုတ်အစိုးရကညှင်းပိုင်လိုက်တာဟာစိတ်မကောင်းစရာပဲလို့အမေရိကန်ကာကွယ်ရေးဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်။စင်ကာပူမှာကျင်းပမဲ့ဒီရှန်ဂရီလာဒါယလော့ဂ်ဆွေးနွေးပွဲမှာတရုတ်ကာကွယ်ရေးဝန်ကြီးနဲ့တီးခြားတွေ့ဆုံဖို့အမေရိကန်ဘက်ကကန့်လှန့်တာကိုတရုတ်ဘက်ကညှင်းဆန်ခဲ့တာဖြစ်ပါတယ်ရှင်။
ကျေးဇူးပါမဆင်မြတ်မွေအခုလိုသတင်းချင်းချုပ်ပြီးမှာတော့ VO ရဲ့ချက်သားပညာအစီအစဉ်တွေကဒီမှာပဲပြီးဆုံးသွားပါပြီဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ VOE ကိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.